Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ2024ခုနှစ်အောက်တိုဘာလ9ရက်အင်္ဂါနေ့မနက်ပိုင်း6:00ကနေ9:00အထိဗီအိုအေမြန်မာပိုင်းရုပ်သံအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေထုတ်လွှင့်ပေးနေပါတယ်ဒီအစီအစဉ်ကိုဆက်လောင်းကလည်းဖမ်းယူကြည့်ရှုနိုင်သလိုဗီအိုရဲ့ website YouTube နဲ့ Facebook စာမျက်နှာတွေကလည်းတိုက်ရိုက်ကြည့်ရှုနိုင်ပါတယ်ကျွန်တော်တမောင်သမ်းပ
ါဂါဇာစစ်ပွဲနှစ်ပတ်လည်အစ္စရေးနဲ့ဟာမတ်ဟစ်ဘောလာတို့အကြားအပြန်အလှန်တိုက်ခိုက်မှုတွေရှိခဲ့ပါတယ်သူတို့နိုင်ငံသားတွေလုံခြုံရေးအကအကွယ်ပေးဖို့ပါကစ္စတန်ကိုတရုတ်ကဖိအားပေးထားပါတယ်။အသက်82နှစ်အရွယ်အမေရိကန်သူကိုရုရှားကနှစ်ရှည်ထောင်ဒဏ်ချမှတ်လိုက်ပါတယ
်။အဲ့လိုသတင်းတွေပြီးမှတော့တဝဲ PDF နဲ့သကောင်ချင်းကောက်သူတွေအကြောင်းရခိုင်ရေဘေးအဆက်ကျန်းမာရေးပြဿနာသတင်းဆောင်ပါတွေကိုကြားကြရမှာပါ။ပြီးတော့အောက်တိုဘာ9ရက်အစ္စရေးကိုဟားမတ်ဝင်တိုက်တဲ့နှစ်ပတ်သက်ဆက်ဆက်ဆောင်ပါတွေကိုလည်းတင်ပြပါမယ်။ပြီးတော့ခွေးချစ်ကြသူတွေအတွက်တူရကီကခွေးတွေကြောင်းနဲ့နားစင်ကြည့်ရှုကြရမှာပါအပတ်စဉ်အစီအစဉ်မှာတော့အင်တာဗျူးစီးပွားရေးလူမှုရှုရင်းတို့ကိုရှုစားရမှာဖြစ်ပါတယ်အခုတော့ထိတ်တန့်ရောက်သတင်းတွေကိုဥကျော်စံတာကတင်ပြပါဦးမယ
်အစ္စရေးတောင်ပိုင်းကိုဟားမတ်တို့ဝင်ရောက်တိုက်ခိုက်ခဲ့တဲ့နှစ်ပတ်လည်မှာအစ္စရေးစစ်တပ်ဟာဂါဇာကမ်းမြောင်ဒေသကဟားမတ်ပြစ်မှတ်တွေနဲ့လေဘနန်ကဟစ်ဘူလာပြစ်မှတ်တွေကို၄ကြောင်းကတိုက်ခိုက်ခဲ့ပါတယ်ကာဇာပြစ်မှတ်တွေထဲမှာဟာမတ်တို့ရဲ့ဒုံးကျည်ပစ်စခန်းတွေပါဝင်ပြီးဟာမတ်တို့ဘက်ကလည်းအစ္စရေးရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့တယ်လ်အဗစ်နဲ့အစ္စရေးတောင်ပိုင်းနယ်စပ်တစ်ချောက်ကိုပစ်ခတ်ခဲ့တယ်လို့တင်းနာနေရပြောပါတယ်။အစ္စရေးတို့ဘက်ကတော့တယ်လ်အဗစ်နဲ့နိုင်ငံအလယ်ပိုင်း၄ကျောင်းအန္တရာယ်ဥပဆွဲပြီးသတိပေးခဲ့တယ်လို့ဆိုပါတယ်။လေဘနန်တောင်ပိုင်းမှာတော့ဂျက်လေရင်အစင်း100လောက်ကဟစ်ဘူလာပြစ်မှတ်120ကျော်ကိုတိုက်ခိုက်ခဲ့တယ်လို့အစ္စရေးစစ်တပ်ကဆိုပါတယ်။ဒါ့အပြင်ဘေရုတ်မြို့ကဟစ်ဘူလာထောက်လှမ်းရေးဌာနချုပ်မှစီရနေရာတွေကိုလည်းအတိအကျပြစ်ခတ်ခဲ့တယ်လို့အစ္စရေးစစ်တပ်ကပြောပါတယ်။ဟစ်ဘူလာတို့ကလည်းအစ္စရေးမြောက်ပိုင်းဟိုင်ဖာမြို့ကိုဒုံးကျည်နဲ့ပြစ်ခတ်ခဲ့ပါတယ်။ဒီအတွက်လူအနည်းဆုံး10ဦးဒဏ်ရာရရှိခဲ့တယ်လို့အစ္စရေးသတင်းတွေကဖော်ပြပါတယ်။ဟစ်ဘူလာတို့ကတော့သူတို့ရဲ့ပြစ်မှတ်တွေဟာအစ္စရေးစစ်ခန်းတွေသာဖြစ်တယ်လို့ဆိုပါတယ်။အဲတချိန်တည်းမှာပဲအစ္စရေးတို့ကတော့အောက်တိုဘာ9ရက်ဟစ်ဘူလာအကြမ်းဖက်တိုက်ခိုက်မှုနှစ်ပတ်လည်နေ့မှာအခါနာတစ်ခုကိုနင်းသက်စွာကျင်းပခဲ့ကြပါတယ်။အမေရိကန်ပြည်ထောင်စုကနိုင်ငံတကာဟားမတ်ရံမငွေကွန်ရက်ကိုပါလက်စတိုင်းစစ်သွေးကြွတွေအတွက်ပြည်ပရံမငွေရှာဖွေမှာအဓိကအခန့်ကဏ္ဍကပါဝင်နေတယ်လို့ဆိုဆွဲပြီးတင်းနှလာနေကဒဏ်ခတ်ပိတ်ဆို့လိုက်ပါတယ်။ဒါဟာဂါဇာစစ်ပွဲနှစ်ပတ်လည်အတွက်လှုပ်ဆောင်ချက်တစ်ခုလည်းဖြစ်ပါတယ်။အမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာဒဏ်ခတ်အရေးမှုကိုလူပုဂ္ဂိုလ်သုံးဦးစာနာမှုအဖွဲ့အတူရောင်းလို့ဆိုထားတဲ့ဟားမတ်အတွက်နိုင်ငံတကာငွေကြေးအထောက်အပံ့အဖွဲ့တစ်ဖွဲ့နဲ့ဟားမတ်ထိန်းချုပ်တဲ့ဆိုရက်ဂါဇာအင်ချက်ဘန်ဒိုအပေါ်မှာပြစ်မှတ်ချမှတ်လိုက်တာပါဒါရင်းနဲ့အတူတူရကီမှာနေထိုင်ပြီးဟားမတ်တို့ကိုကာလာတာရှိထောက်ပံ့လာခဲ့တဲ့ယေမန်နိုင်ငံသားတူဦးနဲ့သူ့ရဲ့စီးပွားရေးလုပ်ငန်းကူကူတို့ကိုလည်းအမေရိကန်ရဲ့တန်ခတ်ပိတ်ဆို့တဲ့အထက်မှာထည့်ထားပါတယ်ဟားမတ်တို့ဟာဂါဇာမှာဒုက္ခရောက်နေတာကိုအခွင့်ကောင်းယူပြီးကုနီထောက်ပံ့ရေးအစုအရှင်အဖွဲ့တွေအတူအောင်ဖွဲ့ပြီးတော့ငွေကြေးတောင်းခံနေတယ်လို့အမေရိကန်ဘဏ္ဍာရေးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အီတလီ၊ဂျာမနီနဲ့ဩစတြီးယားအခြေစိုက်ဟားမတ်ကိုစလဲတချို့လည်းအမေရိကန်ရဲ့ဒဏ်ခတ်တဲ့အထက်ပါဝင်ကြတယ်။အမေရိကန်ပြည်ထောင်စုကဟားမတ်ကိုအကြမ်းဖက်အဖွဲ့ဖြစ်သတ်မှတ်ထားတာလည်းဖြစ်ပါတယ်။ရုရှားတရားရုံးတစ်ခုကအသက်82နှစ်အရွယ်ရှိအမေရိကန်နိုင်ငံသားတူကိုယူကရိန်းမှာကျေးဇူးစစ်မှုထမ်းဆောင်တဲ့ဆိုရဲဆူဆွဲခြင်းနဲ့ထောင်ဒဏ်6နှစ်နဲ့ဆယ်လချမှတ်လိုက်ပါတယ်။အမေရိကန်ပြည်ထောင်စုမီရှိဂန်ပြည်နယ်ဘွားစတက်ဖန်ဂျုံးစ်ဟာဘတ်ဆူဇူဟာတလောက်ကိုဒေါ်လာ1000ယူပြီးတော့ယူကရိန်းနိုင်ငံအစီပိုင်းဒေသနံမီကာကွယ်ရေးအဖွဲ့ဝင်ဖြစ်ထမ်းဆောင်ခဲ့တယ်လို့စစ်ဆေးသူတွေကဆိုပါတယ်။ရုရှားတပ်တွေဝင်ရောက်လာပြီး2022ခုဧပြီ2ရက်နေ့မှာရုရှားစစ်သားတွေကသူ့ကိုထိန်းသိမ်းခဲ့တာလို့လည်းရုရှားနိုင်ငံပိုင် IRA သတင်းမှာဖော်ပြထားပါတယ်။အပြစ်ရှိကြောင်းဝန်ခံတယ်လို့လည်းဆိုပါတယ်။ဒါပေမဲ့သူညီမနဲ့ဆွေမျိုးတူကတော့ဟာဘတ်ဝန်ခံတယ်ဆိုတာမဖြစ်နိုင်ဘူး။သူ့အသက်အရွယ်နဲ့လက်လက်ခံတယ်ဆိုတာလည်းမဖြစ်နိုင်ဘူးလို့ Reuters သတင်းဌာနကပြောပါတယ်။ Reuters ကသူ့ဆွေနေကိုဆက်သွယ်ဖို့မရသေးတာကြောင့်အတိမပြုနိုင်သေးဘူးလို့ပြောပါတယ်။မော်စကိုမှာရှိတဲ့အမေရိကန်သံရုံးပြောခွင့်ရတူကတော့အမေရိကန်နိုင်ငံသားတယောက်ထိမ့်သိမ်းခံရတယ်ဆိုတာကလွယ်လို့အသေးစိတ်ပြောဖို့ညှင်းဆန်ခဲ့ပါတယ
်။ VOA မြန်မာ ခင်စီစဉ်တွေကို24နာရီထုံးလွှင့်ပေးနေတဲ့လူလူမိတ်ဆွေရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်ရှင်။လူလူမိတ်ဆွေရုပ်သံလိုင်းကို Utelsat 70B Asia Bean Jodu Channel 101ဒါမှမဟုတ်လေ Thaicom 6 Jodu Channel 123လို့ကနေဖန်ယူကြည့်ရှုနိုင်ပါလိမ့်။ဒါပြင် View မြန်မာပိုင်း Facebook နဲ့ YouTube စာမျက်နှာတွေကနေလည်းတိုက်ရိုက်ထုံးလွှင့်ပေးနေပါတယ်ရှင်။
အောက်တိုဘာ10ရက်သတင်းတွေကို VOA ကဆက်လက်တင်ပြနေတာဖြစ်ပါတယ်။ပါကစ္စတန်နိုင်ငံကရာချီမြို့မှာတနင်္ဂနွေနေ့ညဘက်အစိကံဘုံးကွဲတိုက်ခိုက်မှုကြောင့်တရုတ်ဝန်ထမ်း2ဦးသေဆုံး2ဦးဒဏ်ရာရရှိသွားခဲ့ပြီးနောက်သူတို့နိုင်ငံတွင်တရုတ်စီမံကိန်းတွေနဲ့တရုတ်လူသားတွေရဲ့ဘေးအန္တရာယ်ကိုအကာအကွယ်ပေးဖို့ပါကစ္စတန်အစိုးရနဲ့လုံခြုံရေးဟာကွက်တူကိုအကင့်တွေဖြစ်ရှင်းပေးဖို့တရုတ်အစိုးရကတောင်းဆိုလိုက်ပါတယ်။နိုင်ငံတောင်ပိုင်းစင်ပီနယ်မြို့တော်ကရာရှိလေစိတ်အပြင်ပိုင်းမှာတရုတ်လူသားတွေလိုက်ပါလာတဲ့မော်တော်ယာဉ်တန်းကိုပြစ်မှတ်ထားတိုက်ခိုက်ခံရတာဖြစ်တယ်လို့ပြောပြီးသေဆုံးထိခိုက်သူအရေအတွက်ကိုနှစ်ဖက်လုံးကအတည်ပြုထားပါရယ်ကရာရှိမြို့မှာတရုတ်တိစောက်ထားတဲ့ပေါ့ဒ်ကတ်စင်စိတ်ကန်းကြောင်မီသွေးစွမ်းအင်ဆက်ယုံကအလုပ်သမားတွေဖြစ်ပါရယ်ပောက်ကွဲမှုကြောင့်ကားတွေအများအပြားပျက်စီးနေတာရုပ်သံသတင်းတွေမှာတွေ့ရပါရယ်ရင်နှန်းကိုလုံကြုံရေးလိုက်ပြီးတဲ့ရဲစီဦးလဲဒဏ်ရာရရှိသွားကြပါတယ်လို့ဆိုရဆိုပါတယ်ဒီဖြစ်နဲ့ပတ်သက်ပြီးတရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနကညချက်ထုတ်ပြန်ပြီးတော့တရုတ်နိုင်ငံသားတွေတိုက်ခိုက်ခံရတာကိုအထူးထိတ်လန့်မိကြောင်းနဲ့အကြမ်းဖက်မှုလုပ်ရကိုပြင်းပြင်းထန်ထန်ရှုတ်ချပြီးတာဝန်ရှိသူတွေနဲ့လက်သက်ကိုအမြန်ဆုံးဖော်ထုတ်အရေးယူဖို့ပြောဆိုထားပါတယ်ပါကစ္စတန်အနောက်တောင်ပိုင်းမှာလုံကြုံရေးတပ်ဖွဲ့တွေနဲ့တိုက်ခိုက်နေတဲ့ဘလုရှ်လွတ်မြောက်ရေးတပ်ကဒီတိုက်ခိုက်မှုကိုသူတို့လုဆောင်ခဲ့တာဖြစ်တယ်လို့ဝန်ခံထားပါရယ်ပါကစ္စတန်အာဏာပိုင်တွေကတော့ဆက်လက်စုံစမ်းပြီးတိုက်ခိုက်သူတွေကိုအရေးယူမယ်လို့ပြောပါရယ်ကဘာဒဝမ်နှစ်စဉ်ရေရှားပတ်မှုနဲ့ရေဆိုင်နေရတဲ့လူပေါင်း 3.6 ဘီလီယံရှိနေပြီလို့ကဘာမူလေဝသအဖွဲ့ WMO ကပြောပါရယ်ရာသီဥတုပြောင်းလဲမှုအကျိုးဆက်ကြောင့်ပြင်းထန်တဲ့သဘာဝဘေးတွေပေါ်ပေါက်လာတာရေခဲမြစ်တွေအရေးပျော်လာတာနဲ့အပူချိန်တွေပြင်းထန်လာတာကြောင့်ရေကြိုတွေရှားပါလာနေတယ်လို့ကမ္ဘာမူလေဝသအဖွဲ့ချုပ် WMO ရဲ့တင်းလာနေထုတ်ကမ္ဘာရေအရင်းမြစ်အခြေအနေအစီအခံစာမှာဖော်ပြပါရယ်ရေဟာကမ္ဘာမြေပေါ်မှာသက်ရှိရရဲ့အခြေခံလိုအပ်ချက်ဖြစ်သလိုရေကြောင့်ထိခိုက်ပျက်စီးမှုတွေလည်းဖြစ်လာနိုင်တယ်လို့ WMO အတွင်းမှုချုပ် Celeste Solo ကပြောပါရယ်အပြောင်းလဲတွေမြင်လာတာနဲ့ဒီသံတရားဟာခံပန်းရလဲခက်လာပြီးမိုးသီးထန်စွာရောစန္ဒာတွေရုတ်တရက်မြေကြီးရေစန္ဒာတွေနဲ့ပြင်းထန်တဲ့မုခောင်ရေရှားမှုတွေပေါ်ပေါက်လာတယ်လို့လဲဆိုလိုကဆိုပါတယ်ဒီတိုင်းဆက်သွားမယ်ဆိုရင်တော့2050ပြည့်လွန်မှာရေရှားပန်းမှုနဲ့ရင်ဆိုင်ရသူကမ္ဘာပေါ်မှာ9ဘီလီယံကျော်ထိရောက်လာနိုင်မယ်လို့လဲခန့်မှန်းထားပါတယ်အခုလိုရေရှားပတ်မှုကိစ္စကိုတစ်ကမ္ဘာလုံးစူးပေါင်းအဖြေရှာဖို့လဲ WMO ရဲ့အစီရင်ခံစာမှာတိုက်တွန်းနှိုးဆော်ထားပါတယ်မက္ကဆီကိုပင်လယ်ကွေ့မှာဗဟိုပြုနေတဲ့ပြင်းအားအဆင့်ငါမီလ်တန်ဟာရီကိန်းမုန်တိုင်းအတွက်ဖလော်ရီဒါပြည်နယ်မှာအကြီးအကျယ်ကြိုတင်ပြင်းစင်နေပါတယ်။ဒါဟာ2019ကတည်းကဆိုရင်အကြီးအကျယ်ဆုံးပြင်းစင်မှုလည်းဖြစ်ပါတယ်။ဒီမုန်တိုင်းဟာမကြာသေးမီကတိုက်ခတ်သွားခဲ့တဲ့ဟာရီကိန်းဟယ်လင်းအပြီးတိုက်ခိုက်လာမဲ့မုန်တိုင်းကြီးဖြစ်ပါတယ်။ဟယ်လင်းမုန်တိုင်းကတော့တနအီကို154မိုင်နှုန်းနဲ့တိုက်ခတ်ခဲ့တာပါ။အခုဟာရီကိန်းမုန်တိုင်းမီလ်တန်ဟာတနင်္ဂနွေနေ့မှာအပူပိုင်းမုန်တိုင်းအဖြစ်အားကောင်းလာပြီးတနင်္လာနေ့မနက်မှာလူနေထူထပ်တဲ့တမ်ပါပင်လယ်ဒေသတစ်ဝိုက်ကုန်းတွင်းပိုင်းကိုဝေရောက်လာနိုင်ပါတယ်။အန္တရာယ်ဖြစ်လာအောင်ဒီမြင့်တက်လာနိုင်တဲ့အတွက်ဒေသခံတွေအနေနဲ့တာဝန်ရှိသူတွေညွှန်ကြားချက်ကိုလိုက်နာကြဖို့မိုင်ယာမီဟာရီကိန်းစင်တာကထုတ်ပြန်ထားပါတယ်။စက်တင်ဘာ26ရက်နေ့ကဟယ်လင်းမုန်တိုင်းတိုက်ခတ်ခဲ့တဲ့ဒေသရဲ့မြောက်ပိုင်းကျတဲ့ကန်ကြီးဒေသတွင်ထိရိုက်ခတ်လာနိုင်တယ်လို့လည်းဆိုပါတယ်။ဖလော်ရီဒါပြည်နယ်အုပ်ချုပ်ရေးမှူးရွန်ဒစန်ဒစ်ကတော့ကောင်တီ68ခုအနက်50ခုမှာအရေးပေါ်အခြေအနေထုတ်ပြန်ပြီးအခုကတည်းကတင်းဆောင်ကြဖို့တိုက်တွန်းနေပါတယ်ခင်ဗျာ
ဥကြောဇာသားကြေညာပေးခဲ့တာပါအခုသတင်းစောင်းပါးတွေတင်ပြပါတော့မယ်ရခိုင်ရေးမေးကျမ်းအခြေအနေကိုမတင်ပြမီမှာဒဝဲ PDF နဲ့သကောင်စင်းအကြောင်းစကြပါလေ။တနင်္လာနေ့တိုင်းဒဝဲမြို့နယ်မှာသကောင်စင်းကောက်ယူနေတဲ့အထက်ကဆရာဆရာမ9ဦးကိုလောင်းလုံးမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့ကဖမ်းဆီးလိုက်ပါလေ။
စင်ကောင်စီရဲ့ရွေးကောက်ပွဲလုပ်ငန်းစဉ်တကောင်စင်ကောက်ယူတာကိုဆန့်ကျင်တဲ့အနေနဲ့အခုလိုဖမ်းဆီးလိုက်တာဖြစ်တယ်လို့လောင်းလုံးပကဖကပြောပါတယ်။ဒီကြောင့်ရန်ကုန်ကတရင်ပိတ်ဖို့ထားတာကိုမအေးတန်တဲ့ကြောင့်ပြောပြပါမှာပါ။တဝဲမြို့မှာအခုတကောင်စင်ကောက်ယူနေရတဲ့ကကိုဦးကိုအော်တိုဝါလာ6ရက်တနင်္ဂနွေနေ့ကနေနဲ့လမ်းတွေပေါ်မှာဖမ်းဆီးခေါ်ဆောင်ခဲ့တာလို့လောင်းလုံးမြို့
သွားကောက်ဖို့သွားတဲ့လမ်းမှာပေါ့အဲဒီမှာဖမ်းလာတာလည်းရှိတယ်ပေါ့နော်ကျွန်တော်အဓိကတော့သူတို့တော်ဝင်မှာသကောက်စီကောက်နေတဲ့အထဲမှာပေါ့နော်သူတို့အဲအားဖြစ်ပြီးတော့ပါဝင်ပြီးတော့သွားကောက်ပေးတယ်ပေါ့နော်စုစုပေါင်းတော့၉ဦးပေါ့နော်ချုံနောက်ထားတဲ့ဟာမျိုးမရှိဘူးဗျသူတို့လောလလပဲကျွန်တော်တို့တနေရပါပေါ့နော်လောလလပဲကျွန်တော်တို့ထည့်ပြီးဖတ်လျှောက်ထားတယ်ခင်ဗျ
စစ်ကောင်စီရဲ့ထုတ်ပြန်ချက်ထဲမှာတော့တကောင်စီကောက်ခံတဲ့အဖွဲ့ထဲမှာပါဝင်သူလောင်းလုံးမြို့နယ်ရေပြူကျေးရွာအုပ်စုကအောက်ရေပြူကျေးရွာမှာနေထိုင်ကြတဲ့အခြေခံပညာကဆရာဆရာမတွေပါဝင်အုပ်ချုပ်ရေးမှူးရုံးစေမဖြစ်သူစုစုပေါင်း9ဦးကိုနေရင်းတွေရှိတဲ့ချိန်မှာဖမ်းဆီးခေါ်ဆောင်သွားတာလို့ဖော်ပြထားပါတယ်လောင်းလုံးပါခဖကတော့ဖမ်းဆီးထားသူတွေကိုစစ်ဆေးပြီးသွားရင်လောင်းလုံးပြည်သူအုပ်ချုပ်ရေးအဖွဲ့စီလွှဲပြောင်းသွားမယ်လို့ပြောပါတယ်
တကယ်ကြီးကလုံမဲ့ရေကောက်ပွဲလုပ်ငန်းစဉ်နဲ့ပတ်သက်ပြီးတော့အကုန်လုံးကိုကျွန်တော်တို့ကလက်မခံဘူးပေါ့နော်။စာကြည့်တိုက်ခဲ့သွားဖို့ကျွန်တော်တို့အစီအစဉ်ရှိတယ်ပေါ့။အဲ့တော့အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့သူတို့ပါဝင်ပတ်သက်တဲ့ဟာကိုကျွန်တော်တို့ရပ်တန့်သွားအောင်ကျွန်တော်တို့အခုလိုလုပ်တာဖြစ်တယ်ပေါ့နော်။အဲ့ဒီအတွက်ကြောင့်မို့လို့ကျွန်တော်တို့ကဒီဖက်စီဖေးသေးတဲ့ဟာကိုစစ်စစ်မင်းမြန်စရာတွေရှိတာမင်းမြန်ပြီးတဲ့အခါကျွန်တော်တို့ရှိရင်ဒီလိုအချွေအဖွဲထောင်ကျွန်တော်တို့ကအနားမယ်ပေါ့နော်။အဲ့ပြီးတော့မှဒီလိုအချွေအဖွဲနေလို့သူတို့ပြည့်ရလှထုတ်လို့နေတဲ့အတိုင်းဆက်လက်လှုပ်ဆောင်သွားမယ်ပေါ့ခဏ။
အော်တိုဝါလာတရနေ့ကနေ15ရက်နေ့ထိကောက်ခံသွားမယ်စစ်ကောင်စီရဲ့တကောင်စီရဲ့လုပ်ငန်းစဉ်ကိုပြည်သူတွေအနေနဲ့တက်နိုင်တဲ့နည်းနဲ့စန့်ကျင်ဖို့အပြင်အဲ့ဒီလုပ်ငန်းစဉ်မှာမပါဝင်ကြဖို့ကိုလည်းအာဏာရှင်စန့်ကျင်သူတွေကအစောပိုင်းမှာတိုက်တွန်းထားခဲ့ပါတယ်။လောင်းလုံးမြို့နယ်မှာစစ်ကောင်စီရဲ့တကောင်စီလုံးဝကောက်ခံမှုမရှိစေဖို့အတွက်ဆက်ပြီးတော့စန့်ကျင်သွားမယ်လို့လောင်းလုံးပခဖကပြောပါတယ်။
နာစီဒီအမလို့ကျွန်တော်တို့ဖန်စီရေးယူတာမျိုးမဟုတ်ဘူးပေါ့နော်အဲတို့နာစီဒီအဖြစ်နဲ့နေတာကိုကျွန်တော်တို့မပြောဘူးပေါ့နော်ခုလက်ရှိကဒီရွေးကောက်ပွဲလုပ်ငန်းစဉ်ဖြစ်တဲ့တကောက်စီရေးကောက်ယူမှုပိုင်းမှာပေါ့အပါဝင်ပတ်သက်လာတဲ့အတွက်ကြောင့်မလို့ကျွန်တော်တို့ဒီလိုဖန်စီသေးသေးတာတွေကျွန်တော်တို့လုပ်လာရခြေဖြစ်တယ်ပေါ့နော်တခြားပေါ့နော်ဆရာဆရာမတွေလည်းအများကြီးရှိသေးတယ်ပေါ့အဲ့တော့ဒီလုပ်ငန်းစဉ်ထဲမှာမပါဝင်ဖို့ကျွန်တော်အနေနဲ့တော့ပြောချင်တယ်ခင်ဗျဒီအဓိကတော့ကျွန်တော်တို့ကဆက်လက်ပြီးတော့ကျွန်တော်တိုက်ဖြတ်ဆက်ကျင်သွားဖို့ရှိသေးတယ်ပေါ့နော်နောက်တာအစီအစဉ်တွေလည်းကျွန်တော်ဆက်လုပ်ပါအောင်မယ်ပေါ့အဓိကတော့ကျွန်တော်တို့မြို့နယ်ထဲမှာရေကောက်ပွဲလုပ်ငန်းစဉ်လုံးလုံးမရအောင်ကျွန်တော်တို့ကကျွန်တော်တို့လှုပ်ဆောင်သွားဖို့ရှိတယ်ပေါ့
တနင်္လာရီတိုင်းဒဝဲခရိုင်ကဒဝဲတရချောင်းနဲ့ရေပြူမြို့နယ်တွေမှာစစ်ကောင်စီလက်လန်းမီတဲ့မြို့ပေါ်နေရာတွေကသာတကောင်စင်းတွေကောက်ယူနေပြီမဲ့လေလောင်းလုံးမြို့နယ်မှာတော့ဒီနေ့အချိန်ထိကောက်ခံတာမျိုးမရှိသေးဘူးလို့သိရပါတယ်။တကောင်စင်းကောက်ခံမှုတွေလောင်းလုံးကနေပြီးအားဖြည့်ပေးနေတဲ့ဆရာဆရာမအင်အားကအနည်းဆုံး80ကျော်ရှိတယ်လို့လည်းပြောပါရရှင်
။မိုင်းဒါနာကျော်ပါ။ဆက်ပြီးတော့ရခိုင်ကိုကြည့်ကြအောင်ပါ။ရခိုင်ပြည်နယ်မြောက်ပိုင်းမင်းပြားမြို့နယ်ဖုံသာချောင်းဒေသကရေပိတံခံခဲ့ရတဲ့ကျေးရွာတွေမှာအရေးပြားနဲ့ဝမ်းရောက်ကဖြစ်ပွားနေပြီးကျန်းမာရေးစောင့်ရှောက်မှုတွေလိုအပ်နေတာပါ။ဒါပြင်ရေဘေးသင့်ဒေတာကန်တွေဟာလည်းလက်ရှိအချိန်ထိလုံခြုံတဲ့အမိုးအကာအောက်ကိုမရောက်နိုင်သေးတယ်လို့တခြားရေးပေါ်လိုအပ်ချက်တွေတော်တော်များများလည်းရှိနေသေးတယ်လို့ဒေတာအတွင်းကူညီနေသူတွေကပြောကြပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းပြည့်စုံကိုတော့နန်းလောင်ကတင်ပြပေးမှာပါ
။ပြီးခဲ့တဲ့စက်တင်ဘာလအတွင်းကရေကြီးရေရှမ်းမှုတွေနဲ့ရင်ဆိုင်ခဲ့ရတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမင်းပြားမြို့နယ်ဖုံသာချောင်းဒေသကကျေးရွာ30ကျော်မှာလက်ရှိအချိန်ထိနေထိုင်စားသောက်ရေးကျန်းမာရေးစတဲ့ခက်ခဲတွေနဲ့ရင်ဆိုင်နေရဆဲဖြစ်ပါတယ်။လက်ရှိမှာတော့ဖုံသာချောင်းဒေသကရေပေးသင့်ပြည်သူတွေတော်တော်များများမှာအရေးပြားနဲ့ဝါရောက်ကားတွေဖြစ်နေကြတယ်လို့အဲ့ဒီဒေသကိုတွားရောက်ကူညီခဲ့တဲ့ရခိုင်ပြည်နယ်ကျောင်းသားတပ်မကဒုဥက္ကဋ္ဌကိုမြတ်ထွန်းလင်းကပြောပါတယ်။
လူကြီးပိုင်းတွေမှာဆိုတော့ပြောရဲအဲတွေးတိုးတာတော့အာယုံသောပြဿနာတွေပေါ့နော်ဒီဒီဒီအဲမှာကြပြဿနာတွေတွေးရနေပေါ့နော်ဒီလူတွေပိုင်းမှာဆိုရင်ပေါ့နော်ဒီခြားနာရောကတော့ဝန်ချောဝန်ကြဝန်ချောရောကတော့ပြီးဒီအရေးပါပြဿနာတွေတွေးရတယ်ဗျာဒီလူတွေပိုင်းမှာဆိုရင်တော့တော်တော်များများကအရေးပါပြဿနာနဲ့ဒီဝန်တဝန်ချောကိုတွေးရတယ်ဗျာမခြားရောကတော့ပေါ့နော်ဆိုတာကြိုက်တယ်အဲသူတို့လူတိုင်းမှာလူမျိုးတို့မှာတွေးရတာတော့မဟုတ်ဘူးဒါပေမဲ့မခြားရောကလက္ခဏာတွေကိုတွေးနေရတယ်ဗျာ
ဒါအပြင်အဲ့ဒီဖုံသားချောင်းဒေသမှာကျမ်းမာရေးဆေးပိခန့်တွေလည်းမရှိတာကြောင့်ကျမ်းမာရေးဆောင်ရှောက်မှုတွေလိုအပ်နေတယ်လို့လည်းသူကဆက်ပြောပါတယ
်ဖုံသားတွေလိုအဲ့အချက်ကတော့အများကြီးပဲပေါ့ပေါ့ပါတယ်ကျမ်းမာရေးသူတို့ကအရင်ကဆိုကျမ်းမာရေးဆေးပိခန့်ဆိုသူတို့ဒီ
ချင်းလူမျိုးအများဆုံးနေထိုင်တဲ့ဖုံသားချောင်းဒေသမှာရေကြီးရေရှာမှုတွေကြောင့်ကျေးရွာပေါင်း30ကျော်ကနေအိမ်ပေါင်း330ကျော်ပျက်စီးသွားခဲ့တယ်လို့လူဦးရေ9000ကျော်ရှိပေးသိခဲ့ရတယ်လို့ဒေသရင်းကူညီနေသူတွေကပြောပါတယ်ဒါအပြင်ရေကြီးမှုကြောင့်စပားဆိုင်လက်အိတ်က60ကျော်ပျက်စီးခဲ့ရပြီးတခြားဆိုင်ခင်အိတ်ကပေါင်း120ကျော်ပျက်စီးခဲ့တာလည်းဖြစ်ပါတယ်။လက်ရှိမှာတော့ရေပေးတဲ့ဒေသခံတွေဟာဖြစ်တယ်လို့တဲအင်္ဂလိပ်တွေဆောက်ပြီးတော့နေထိုင်မှုပြင်ဆင်နေကြပေမဲ့အမိုးအကာတွေစောင့်ချင်အောင်တွေနဲ့အဖို့အစားတွေလိုအပ်နေတယ်လို့တေလောင်အရေးပေါ်ကူညီကယ်ဆယ်ရေးနဲ့ပြည်လဲဒူတောင်ရဲကော်မတီကဆလိုင်းထွန်းလာကျော်ကပြောပါတယ
်။အရေးပေါ်အနေနဲ့ဆိုလို့ရှိရင်ဒီအဓိကအမိုးပေါ့နော်အမိုးလုံးလုံးချုံချုံနေရာဖို့အတွက်အမိုးကအဓိကလိုအပ်တယ်ပြတချို့ပြည်သားစုတွေဆိုလို့ရှိရင်ဒီဝါးတွေနဲ့ကပြူတွေတော့ထောက်ထားကြတယ်ဒါပေမဲ့အမိုးမရှိဘူးဆိုတော့အမိုးကကြတော့အဓိကဟိုအရေးကြီးလိုအပ်နေတဲ့ဆိုတဲ့အပိုင်းကိုကျွန်တော်တို့တွားတွေ့ရပေါ့နော်နောက်တစ်ခုကကြတော့ဒီစောင်းနဲ့ဟိုရှင်းတောင်ပေါ့နော်ဒီနှစ်ခုဒီအရေးကြီးဆုံး၃ခုလို့ပြောရမယ်ထင်တယ်အဲ့ဒီ၃ခုဆိုလို့ရှိရင်အမိုးရဲ့ရှင်းတောင်ရဲ့စောင်းရဲ့အဲ့ဆိုကြအဝတ်တွေပေါ့စာနေရိတ်ခါကျတော့သူတို့မှာတလကြောင့်နေပါလောက်ကကျတော့သူတို့ဖုံလုံတဲ့အနေအထားကိုတွေ့ရတယ်က
ြဖုံသားချောင်းဒေတာဟာဝေးလံခုံဖျားတဲ့ဒေတာတစ်ခုဖြစ်တယ်လို့လမ်းပန်းဆက်သွေးရိတ်ခက်ခဲတဲ့ဒေတာတစ်ခုလည်းဖြစ်ပါတယ်ဒါအပြင်ရခိုင်ရိုးမအနည်းမှတည်ရှိပြီးတောတောင်ထူထပ်တဲ့ဒေတာတစ်ခုဖြစ်တယ်လို့ငှက်ဖျားရောဂါအဖြစ်များတဲ့ဒေတာလည်းဖြစ်ပါတယ်လက်ရှိမှာဆောင်းနှင်းဝင်တော့မှာဖြစ်ပေမဲ့ဖုံသားချောင်းဒေသကရေပေးတဲ့ပြည်သူတွေမှာဆောင်းနဲ့ချင်းအောင်တွေနဲ့လုံခြုံတဲ့အမိုးအခါတွေမရှိသေးတာကြောင့်ငှက်ဖျားကူးမာကိုဆွေးရင်မှုတွေရှိနေကြတယ်လို့လည်းသူကဆက်ပြောပါတယ
်။ဒီချောင်းဒေသဆိုလို့ရှိရင်ငှက်ဖျားထူတဲ့ဒေသဖြစ်တယ်။ဆိုတော့ဆောင်းဝင်လာဆောင်းလေးဝင်တော့မှာဖြစ်တဲ့အတွက်ကြောင့်ဒီချင်းအောင်တွေကအစားဝတ်စားတွေဒီဆောင်းတွေကအစားကုန်လုံးဒီစည်းနဲ့ပါသွားတာဆိုတော့သူတို့အခုလက်ရှိကဒီဆောင်းတို့ဒီချင်းတောင်တို့အဝက်ကားတို့ကစသည်ဟိုသူတို့များမရှိဘူးဆိုတဲ့အနေအထားကိုကျွန်တော်တွေ့ခဲ့ရတယ်ပေါ့နော်ဆိုတော့ဟိုခဏနေဆောင်းဝင်တော့မှဆိုတော့ငှက်ဖျားသွေးရတဲ့အခြေအနေရောရှိရပေါ့
လက်ရှိမှာတော့ရေပေးတဲ့ပြည်သူတွေအတွက်လိုအပ်တဲ့စားနပ်ရိက္ခာနဲ့အသုံးဆောင်တဲ့အတွက်အရက်ဖက်အဖွဲ့အစည်းတချို့နဲ့အာရခတပ်တော် AA ဖက်က6ပဏာရရှိပေမဲ့လိုအပ်ချက်တွေအများကြီးရှိနေသေးတယ်လို့ဒေတာရင်းကူညီသူတွေကပြောပါတယ်။ဒါအပြင်ရှစ်ခိုင်ပြည်နယ်မှာစစ်ကောင်စီနဲ့ AA တပ်တို့ကြားတကြော့ပြန်တိုက်ပွဲစတင်ခဲ့တဲ့2023နိုဝင်ဘာလကစပြီးတော့ကုံလန်းရေလန်းတွေနဲ့ကုံစီစီစစ်မှုတွေစစ်ကောင်စီဘက်ကပိတ်ဆို့ထားတာကြောင့်ဒေတာရင်းအခြေခံစားသုံးကုံစီတွေရှားပါးတာတွေအပြင်ဆေးဝါးပြက်လက်တာတွေနဲ့ရင်ဆိုင်နေရတာလည်းဖြစ်ပါတယ
်။ဆက်ပြီးတော့အောက်တိုဘာ9ရက်နေ့ပတ်လည်သတင်းစောင်းပါတွေကိုတင်ပြပါမယ်။ဟားမတ်စ်ကအစ္စရေးကိုမနစ်ကဝင်ရောက်စီးနင်းပြီးတဲ့နောက်ဖြစ်ပေါ်လာခဲ့တဲ့ဂါဇာစစ်ပွဲမှာလူပေါင်း4000ကျော်သေဆုံးခဲ့ပြီးပါပြီ။အမေရိကန်ပါဝင်နိုင်ငံကစစ်ပီးဖို့ကြိုးပမ်းခဲ့ကြပေမဲ့မောင်းမီသေးပါဘူး။ဒီလိုစစ်ရဲ့အကျိုးဆက်တွေကိုနောက်တက်လာမဲ့အမေရိကန်သမ္မတအနေနဲ့လည်းဆက်လက်ရင်ဆိုင်ရမှာပါ။ VOA သတင်းတော် Anita Power ပို့ပို့ထားတဲ့သတင်းကိုကိုအောင်ကတင်ပြပေးထားပါတယ်
။ Israel နယ်မြေကိုကျော်ပြီးခုအခါအရှေ့အလယ်ပိုင်းဒေသတွင်ပြည်ပခန့်တွေပိုကြီးထွားလာပါတယ်။2023ခုနှစ်အောက်တိုဘာ9ရက်နေ့မှာ Hamas စစ်ကြောရီဟာ Israel နိုင်ငံနဲ့ဝင်ရောက်ပြီး Israel 1200လောက်ကိုတပ်ဖြတ်ခဲ့တယ်လို့250ကျော်ကိုလည်းတစားကန်အဖြစ်ဖမ်းဆီးသွားပါတယ်။အဲ့ဒီနောက်ပိုင်း Israel ဟာ Gaza ဒေသထဲဝင်ရောက်ပြီးတော့ Hamas တွေကိုရှင်းလင်းရာကနေ Palestine တောင်းချီတည်ဆုံခဲ့တယ်လို့ခုအခါ Lebanon နိုင်ငံက Hezbollah စစ်သွေးကြွားတွေကပါလေကြောင်းကနေတိုက်ခိုက်ပြီးတော့ Hezbollah ခေါင်းဆောင်ကိုပါတုတ်တင်နိုင်ခဲ့တာကြောင့်ဒီစစ်သွေးကြွားတွေကိုအဓိကထောက်ပံ့အားပေးသူ Iran က Israel ကို Rocket ဒုံးတွေနဲ့ပစ်ခတ်တိုက်ခိုက်လာပါတယ်။
This is a significant escalation by
Iran ကပြဿနာပိုလျှောက်လာအောင်လုပ်တာပါ။ Israel နဲ့အတူရပ်တည်ဖို့လဲကျွန်တော်တို့ဘက်ကအလားတူဆောင်ရွက်ဖို့လိုလာပါပြီ။ Israel ကိုပြစ်ခတ်တိုက်ခိုက်မှုတွေအတွင်းအသေးအပြောက်ရှိတယ်ဆိုတာမျိုးအခုချိန်ထိတော့မကြားရသေးပါဘူး
။ဒီလိုကြီးထွားလာနေတဲ့ပြည်ပခန့်တွေဘယ်လိုအဆုံးသတ်မှာပါလဲ
။ There's no clear indication that either
Israel ဘက်ကရော Hamas ဘက်ကပါစစ်ပွဲအဆုံးသတ်နိုင်မဲ့လမ်းကြောင်းကိုရှာနေကြတဲ့ပုံမျိုးမတွေ့ရပါဘူး။အချိန်ကာလတစ်ခုအထိဆက်လက်တိုက်ခိုက်နေကြမဲ့ပုံမှာ
တန်တမာရေးပိုင်းမှာအိုင်ယာလန်၊နော်ဝေး၊စပိန်အပါအဝင်ကမ္ဘာနိုင်ငံပေါင်း140ကျော်ကပါလက်စတိုင်းကိုပြည်တော်တစ်ခုအဖြစ်သတ်မှတ်ထားတယ်လို့ဟမတ်စ်နဲ့ဟစ်ဘိုလာကိုအပြီးတိုင်ချေမှုမဲ့အစ္စရေးရဲ့ကြိုးပမ်းအားထုတ်မှုကိုအာရက်တွေကလက်ခံမှာမဟုတ်ဘူးလို့နိုင်ငံရေးအကဲခတ်တချို့ကသုံးသပ်ပါတယ်
It's hard for me to believe that the Saudis, the Emiratis, the Bahrainis,
Hezbollah and Hamas machine yet did a Bobby Gomone yet did a new Titis Ramu, Saudi, UAE, Bahrain, the Channing and Duga, you Sally Melucino, Matimau.
The chain MAVE Islamic also repeated Somalia, El Shabab, IS, Ne, El Kaidarugale, Hamas go to Yula Nainaba.
What has happened as we look at
Abdulwala Khoniyani ga twi pye phwe sine tai khai mu naw bai phit bwa la khe da re ko sat sat ji me so yin di apwe ta khu chin si ha thru yi man cha twa nangan ye aya shauk thwe yaung lou khe da ko twi ya ba le me
eh so ya le that ma be phit phit American ye Israel paw muwara ga ro chaung le ma ma hoh bu so ra a ka kat twi ga thauk pya wa de Iran bak ga Israel ko pye khat de pe rain tat dong twi ko American bak ga ku pye cha pi ge ba de.
We must be crystal clear.
American Bidangsuwa Israel ne du yet di bi piwa thokkan a pe me so ra wo myo mi shi ba ne.
The United States is fully supportive of Israel.
Joe Biden ye tamara tatan pi so mo la bai alo Israel Hamas sit pwe ne pat le ni ka la jain ma be a shi ale bai de ta ma ku set ni de sit mi daw ma cha kin ma chou nyin mo ala la raw ma twi ya de bu lo a khe khat dwe ga thong tat pyo so wa de khmyar.
Ku aw ma ကစားစစ်ပွဲကမျက်မှောက်တုံးပိုင်းမှာတရင်မအသေးအပြောက်အများဆုံးစစ်ပွဲဖြစ်လာပါတယ်။အနည်းဆုံးတရင်သမား116ယောက်တိတ်ဆုပ်ခဲ့ပြီးအလုံးနီးပါးဟာပါလက်စတိုင်းတွေဖြစ်နေပါတယ်။စစ်ပွဲတွေကြားတရင်ယူနေတဲ့တရင်တော်တွေကိုမေးထားတယ်လို့စစ်အတွင်းတရင်ယူခွင့်အရေးကြီးပုံပြောကြတဲ့သုံးသက်သူတွေကိုလည်း VOA ကမေးမြန်းထားပါတယ်။ VOA တရင်တော် Christina Caicedo Smith နဲ့ Liam Scott တို့ပြပထားတဲ့တရင်ကိုကိုကြီးချမ်းကပြောပြမှာပါ။
အော်တိုဘာ9ရက်ဟာမတ်အဖွဲ့တိုက်ခိုက်မှုမှာအစ္စရေးနိုင်ငံသား1200လောက်တေဆုံးခဲ့ပါတယ်။လူ251ယောက်ကိုအကြမ်းဖက်သမားတွေကပြန်ပေးဆွဲသွားခဲ့ပါတယ်။အဲ့ဒီတိုက်ခိုက်မှုကစခဲ့တဲ့စစ်ပွဲဟာဒီကနေ့အထိဆက်ပြီးပြန့်နှံ့နေပါတယ်။စစ်ပွဲတွေအတွင်းတေဆုံးခဲ့ရတဲ့အရဲသားတွေထဲမှာသတင်းတောက်တွေဒါဇင်နဲ့ချီပါဝင်ပါတယ်။ CPJ သတင်းတောက်များကာကွယ်ရေးအဖွဲ့ကဂျိုဒီဂင်းစပတ်ကအခုလိုပြောပါတယ်။
More journalists were killed.
ပထမသတင်းပတ်ဆက်ဘက်တွင်အသက်ခံရတဲ့သတင်းတော်အရေးအတွက်ကနိုင်ငံတကာနိုင်ငံမှာတစ်နှစ်လုံးနေမှာအသက်ခံရတဲ့သတင်းတော်အရေးအတွက်ထပ်ပိုများပါတယ
် CPJ သတင်းတော်များကာကွယ်ရေးအဖွဲ့ရဲ့အဆိုအရပြီးခဲ့တဲ့အော်တိုဘာလ၁ရက်နေ့အထိတေဆုံးသူ111ယောက်ကပါလက်စတိုင်းတွေဖြစ်ပါတယ်အစ္စရေးနိုင်ငံသား2ယောက်ပါဝင်ပြီးလက်ဘနွန်နိုင်ငံကသတင်းတော်3ယောက်ပါဝင်ပါတယ်ဒါအပြင်သတင်းသမား35ယောက်ထိခိုက်ဒဏ်ရာရပြီး2ယောက်ပျောက်ဆုံးနေတယ်လို့ဖမ်းဆီးခံရသူ54ယောက်ရှိပါတယ်။ AP သတင်းဌာနကသတင်းအက်ဒီတာ John Dennis Zawaski ကသူ့ရဲ့အတွေ့အကြုံကိုအခုလိုပြောပါတယ
်။ There is also are very great challenges in terms of access to the story for journalists.
အဖြစ်အပျက်အကြောင်းအရာတွေလက်လန်းမိမိတင်ပြဖို့သတင်းတောက်တွေအတွက်အကြီးအကျယ်အခက်အခဲတွေရင်ဆိုင်ရပါတယ်။ကျွန်တော်အတွေ့အကြုံအရကျွန်တော်သတင်းတောက်လုပ်ခဲ့တဲ့တစ်လျှောက်လုံးမှာကွဲလဲချက်တွေအများဆုံးနှစ်ဖက်တွေးရဖြစ်ရတာတွေတွေ့ခဲ့ရတာပါ
။ Direct Hajjat ဟာ Mondo Waste သတင်းဌာနရဲ့ဂါဇာဒေသဆိုင်ရာသတင်းတောက်ဖြစ်ပါတယ်။ Palestine နယ်မြေ Israel နဲ့ American မူဝါဒတွေအကြောင်း online ကနေသတင်းထုတ်ဝေနေတဲ့အဖွဲ့ပါ။သူကဘဝတစ်လျှောက်လုံးဂါဇာမှာနေထိုင်ခဲ့သူပါ။တိုးတက်တဲ့အမြင်ရှိတဲ့သတင်းဌာနအဖြစ်ရပ်တည်ခဲ့ပြီးတဲ့နောက်Mortar Waste သတင်းဌာနဟာ Israel ကိုစန့်ကျင်တဲ့အမြင်သဘောထားတွေရှိတဲ့သတင်းဌာနဆိုပြီးတချို့ကဝေဖန်ပါတယ်
And every time I was walking under the Israeli drones and
Israel ဘက်ကပစ်ခတ်နေတဲ့ drone တွေစစ်လေယာဉ်တွေအောက်မှာလမ်းလျှောက်သွားတိုင်းစက္ကန့်တိုင်းမှာကျွန်တော်ဘုံးတံထိသွားနိုင်တယ်ဆိုတာသိပါတယ်ကျွန်တော်ပတ်ပတ်လည်မှာဘုံးတွေကျနေပါတယ်သတင်းတောက်တွေကိုသူတို့ပြစ်မှတ်ထားတိုက်ခိုက်နေတယ်ဆိုတာကျွန်တော်သိပါတယ်ဂါဇာကသတင်းတွေအပြင်ကိုရောက်သွားတာသူတို့မလိုလားပါဘူ
း Israel အစိုးရကတော့သတင်းတောက်တွေကိုပြစ်မှတ်ထားတိုက်ခိုက်တာမဟုတ်ဘူးလို့အကြိမ်တော်တော်များများညှင်းဆိုထားပါတယ်CPJ နဲ့တခြားသတင်းတောက်အခွင့်အရေးကာကွယ်ရေးအဖွဲ့တွေကတော့သတင်းသမားတွေတေဆုံးခဲ့တဲ့ကိစ္စအစ္စရေးကာကွယ်ရေးစစ်တပ်ကိုအရေးယူရမယ်လို့ပြောနေပါတယ်တေဆုံးခဲ့သူအားလုံးနီးပါးဟာပါလက်စတိုင်းလူမျိုးသတင်းသမားတွေဖြစ်တယ်လို့ CPJ အဖွဲ့ကပြောပါတယ
် That also the only people
နိုင်ငံသားကသတင်းတောက်တွေကိုဂါဇာကိုဝင်ခွင့်မပေးတဲ့အတွက်သူတို့ပဲအဲ့ဒီမှာဖြစ်ပျက်နေတာတွေကိုပို့နိုင်ကြပါတယ်ဒါကြောင့်စစ်ရဲ့ရိုက်ခတ်မှုသတင်းတွေနဲ့ပတ်သက်လို့ပေးပို့နိုင်အောင်အပြည့်အဝတာဝန်ယူတဲ့သူတွေဖြစ်ပါတယ်
တချိန်တည်းမှာပဲသတင်းတောက်တွေရင်ဆိုင်နေရတဲ့အန်ဒီယေဟာထိခိုက်သေးဆုံးတာတွေတသက်မဟုတ်ဘူးလို့လည်း AP သတင်းဌာနက John Danizowski ကပြောပါတယ
် Some of the dangers
တချို့အန်ဒီယေကရုပ်ပိုင်းဆိုင်ရာအန်ဒီယေပေးတာမျိုးတွေမဟုတ်ပါဘူး Online ကနေသတင်းတောက်တွေကို Cyber နီးနဲ့နှောက်ယှက်တာချိန်ချောက်တာတွေလုပ်ပါတယ
်သတင်းတောက်တွေကိုတိုက်ခိုက်မှုတွေအပေါ်ကုလသမဂ္ဂကရှုံချပြစ်တင်ပါတယ်သတင်းသမားတွေအဖြစ်ရှင်းရှင်းလင်းလင်းပြသထားပေမဲ့သတင်းပေးပို့တာကိုနှောက်ယှက်ဖို့ တမင်ရည်ရွယ်ချက်နဲ့တိုက်ခိုက်တဲ့လုံဆောင်တာမျိုးတွေလည်းတွေ့ရတယ်လို့ပြောပါတယ်။အစ္စရေးကာကွယ်တပ်ဖွဲ့ကတော့သတင်းတောက်တွေကိုတမင်ရည်ရွယ်ချက်ရှိရှိပြစ်ခတ်တိုက်ခိုက်တာတွေမလုပ်ဘူးလို့ကုလသမဂ္ဂရဲ့အစိုးရခန်းစာကိုတုံ့ပြန်ပါတယ်။မော်ဒီဝစ်သတင်းဌာနကသတင်းတောက်ဟာဂျီဂျက်ကတော့ပြီးခဲ့တဲ့နှစ်အောက်တိုဘာလ9ရက်နောက်ပိုင်းသူရေးသားခဲ့တဲ့သတင်းတွေအလုံးကိုအမှတ်ရနေတယ်လို့ပြောပါတယ်။တချို့သတင်းတွေရေးဖို့အကြီးအကျယ်တုံ့လုံစိတ်ပြက်မိခဲ့တယ်လို့လည်းပြောပါတယ်။ဒါပေမဲ့သူ့အလုပ်ကဖြစ်ပျက်နေတာတွေကိုအမှန်တိုင်းဆက်ပြီးသတင်းပို့နိုင်ဖို့ပဲဖြစ်တယ်လို့ပြောဆိုသွားပါတယ်ခင်ဗျာ
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ပဲနေရာကပဲဖြစ်ဖြစ် VUE Flux application ကို download ရယူပ
ါဆက်လက်ပြီးကချပါလက်ပြောင်းကိုကြည့်ကြအောင်ပါလူတွေရဲ့ဘဝမဟုတ်ပါဘူးခွေးတွေရဲ့ဘဝပါတူရကီတိုင်းကမှာခွေးလူလေခွေးလွင့်တွေကိုလမ်းမထွေပေါ်ကနေပြီးဖျက်ရှားဖို့ဥပဒေသစ်တည်ပြုလိုက်တာကြောင့်လမ်းဘေးခွေးတွေကိုနိုင်ငံရက်ချားနေအိမ်တွေကနေမွေးကြဖို့တောင်းဆိုတာတွေကအချိန်မြင့်လို့နေပါတယ် Writers သတင်းစောက်ပေါက်ကိုအခြေခံပြီးအလိမ်မာကပြောပြပါမယ်
တူရကီနိုင်ငံမှာလမ်းဘေးခွေးလီခွေးလီတွေကိုဖယ်ရှားဖို့ဥပဒေသစ်ပြဋ္ဌာန်းလိုက်ကြပါပဲလမ်းဘေးခွေးတချို့ကဒီဥပဒေသစ်ကိုရင်ဆိုင်နေကြရပြီပဲအစ္စတန်ဘူမြို့ခွေးခေဟာမှာလှစ်ပေါင်းများစွာနေထိုင်ခဲ့ရတဲ့ဒါလီနဲ့ဆေကိုတို့ခွေးလီတွေကတော့အခုဆိုရင်နယ်သာလန်နိုင်ငံမှာအိမ်မွေးခွေးလီတွေဖြစ်နေအေးချမ်းစွာနေထိုင်နေကြရပါပြီလမ်းဘေးခွေးတွေဖယ်ရှားဖို့ပြဋ္ဌာန်းတဲ့ဒီဥပဒေကိုတရိတ်ဆန်ချစ်သူတွေကစက်ချေကန့်ကွက်ဆန္ဒပြနေကြတဲ့ကြားကပဲနိုင်ငံရဲ့ခွေးလိန်ခွေးလွတ်ခံပန်းခြေ၄ဒန်းလောက်ကိုဖမ်းဆီးဖယ်ရှားဖို့တူရကီလွှတ်တော်ကဇူလိုင်လမှာအတည်ပြုခဲ့ပါတယ်လမ်းဘေးခွေးတွေရဲ့ရန်လိုတိုက်ခတ်မှုလမ်းပေါ်ကမတော်တဆမှုတွေနဲ့ခွေးယူပြန်ရောဂါတွေနဲ့ပတ်သက်တဲ့စိုးရိမ်မှုတွေကြောင့်2028ခုနှစ်မှာလမ်းဘေးခွေးတွေအားလုံးကိုနိုင်ငံရဲ့ဂေဟာတွေမှာထားနိုင်ဖို့ဒီအသစ်ပြဋ္ဌာန်းလိုက်တဲ့ဥပဒေသစ်ကကြီးဝဲထားပါတယ်လမ်းဘေးခွေးတွေရဲ့ရန်လိုတဲ့အပြုအမူတွေဒါမှမဟုတ်ကုလိုမရတဲ့ရောဂါတွေရှိနေတဲ့လမ်းဘေးခွေးတွေကိုတုံ့ပြန်ပြစ်ဖို့ဒီဥပဒေမှာထုတ်ပြန်ထားပါတယ်အစ္စတန်ဘူမြို့အဒီက NGO ခွေးခေဟာမှာရှိတဲ့သရိဆာခွေးရီတက်ကြွလှူရှားသူတို့ကတော့လမ်းဘေးခွေးရာထဲချီကိုမွေးစားဖို့နိုင်ငံရဲ့ချားကိုပို့ပေးနေသူဖြစ်ပါတယ်။ဒီခွေးလေးခွေးလေးဥပဒေကိုအတည်ပြုလိုက်ခတဲ့ကနိုင်ငံသားကနေတူရကီလမ်းဘေးခွေးလေးတွေကိုခေါ်ယူမွေးစားဖို့တောင်းဆိုတာတွေကအချိန်မြင့်လို့လာနေပါတယ်
။ Ya Saddam sonra gerçekten çok büyük bir talep oluştu.Biz şu an hazır böyle 20-25 civarında
ဒီဥပဒေကိုအတည်ပြုလိုက်ပြီးတဲ့နောက်မှာခွေးလေးတွေကိုမွေးစားဖို့တောင်းဆိုချက်တွေကပိုများလာပါတယ်ခွေးကောင်20ကနေ25ကောင်လောက်ကိုနိုင်ငံခြားပို့ဖို့အဆင်သင့်ဖြစ်နေပါပြီလူတော်တော်များများကခွေးလေးတွေကိုမွေးစားဖို့ကျမတို့စီကိုအဆက်မပြတ်ဆက်သွယ်ကြပါတယ်နောက်ထပ်ခွေးအများကြီးကိုမကြခင်ပို့ပေးနိုင်မှုမျှော်မှန်းထားပါတယ်သူတို့အားလုံးကောင်းမွန်တဲ့အိမ်တွေမှာနေကြရမှာပါ ဒီလိုခွေးလေးတွေကိုဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေစီကိုပို့ဖို့ဆိုရင်ကာကွယ်ဆေးထိုးတာတွေနဲ့လိုအပ်တဲ့စာရွက်စာတမ်းတွေပြင်ဆင်တာက3လလလောက်ကြာနိုင်ပြီးတော့ခွေးတစ်ကောင်ရဲ့ကုန်စည်စရိတ်ကအမေရိကန်ဒေါ်လာ1,100ဒေါ်လာလောက်ကုန်ကြမှာဖြစ်ပါတယ်တူရကီရဲ့ခွေးကေဟာတွေမှာခွေးအကောင်ရဲ့တသိန်းဆန့်ပြီးတော့ခွေးအများကြီးထားဖို့အတွက်ကတော့နေရာကကျန်ပါတယ်ဆာယာရဲ့ခွေးကေဟာမှာရှိတဲ့အသက်ကြီးတဲ့လမ်းဘေးခွေးတွေမတန်ဆွမ်းခွေးတွေနဲ့အကောင်ကြီးတဲ့ခွေးတွေကိုမွေးစားနိုင်မဲ့သူရှာဖို့ဆိုရင်တော့နေ့နဲ့ချီကြားလေးရှိတယ်လို့သူကဆိုပါတယ်ခွေးလေခွေးလေဥပဒေကိုလိုက်တာဖို့ခြံတွေပိုဆောက်ဖို့တူရကီမျိုးတွေမှာသတ်မှတ်ထားပါတယ်ပကြီးဆရာဆယ်ဗာဒေါ်ဒယ်လီရေးဆွဲခဲ့တဲ့ခြေသုံးချောင်းပါကလက်ထိုင်ကိုအစွဲပြူပြီးလည်းပဲပေးခဲ့တဲ့ဒါလီဆိုတဲ့ခွေးလေးကတလားသားအရွယ်မှာလမ်းမာရီပေါ်ရှောက်သွားရင်းနဲ့ကားတိုက်ခံခဲ့ရပြီးတော့ခြေထောက်တစ်ဖက်ဆုံးရှုံးခဲ့ရပါတယ်။ဒီစီလို့သူ့ရဲ့ပိုင်ရှင်အစ်တစ်ကနာမည်ပေးထားတဲ့ကိုနှစ်အရွယ်စီကိုနဲ့ဒါလီဆိုတဲ့ခွေးလေး၎င်းဟာဆရာရဲ့ခွေးကေဟာမှာလင်းနေကြနေခဲ့ကြရပါတယ်။ Sonra iki
çocuk 4 bavul yanında bu iki köpeğin de orada güzel bir
Lambe kwe ubre de ati pyu lite do di kwe le na kaung atwet pyo shwin sia mi ta su ain go sha phwe bo kunyi pe jin de a ra ne chano khle ne yaw ye ait le long ne atu tu ro go chano ro ne atu kho la ga da ba
ဒီခွေးလေးနှစ်ကောင်ကို NGO တရိစံစောက်ရှောက်ရေးအစီအစဉ်နဲ့နောက်ပိုင်းမှာလက်သက်နိုင်ငံကိုပို့နိုင်ခဲ့ပါတယ်။မကြာသေးမီသတင်းပတ်တွေတုန်းကလည်းထောင်ထဲချီတဲ့တူရကီပြည်သူတွေဟာခွေးလင်ဥပဒေကိုစက်ကြီးကန့်ကွက်ဆန္ဒပြခဲ့ကြပါသေးတယ်။လမ်းမေးခွေးတွေကြောင်တွေကိုတူရကီနိုင်ငံတော်လမ်းတွေမှာပြင်လိုက်ပြီးတော့သူတို့ကိုပြုစုစောက်ရှောက်ပေးတာဂေးဟာရီစောက်ပေးတာအစာကျွေးတာရေတိုက်တာတွေကိုလူအများကလုပ်ပေးကြပါတယ်။တခါနေဆိုရင်လမ်းမေးခွေးအကောင်ကြီးတွေကဈေးဆိုင်တွေရဲ့တကားပေါင်းဝမှာအိတ်တက်ကြလို့လူတွေကသူတို့အနာကနေခြေလမ်းဖောက်ဖွာလမ်းပြီးတော့သွားလာကြပါတယ်။ဥပဒေတွေကိုတုံ့ပြန်တဲ့အနေနဲ့တချို့ကုမ္ပဏီတွေကသူတို့ရုံးတွေအတွက်လမ်းမေးခွေးလေးတွေကိုမွေးစားကြပြီးတော့ကမ်းခြေကဟိုတယ်တစ်ခုကတော့ခွေးခေဟာစောက်ပြီးတော့ကဘာလက်ခရီးသွားတွေကိုပြသထားသလိုတချို့ခွေးစည်းကမ်းတွေမှာတော့ဒီလိုလမ်းမေးတရိစံလေးတွေကိုမွေးစားမယ်ဆိုရင်အခမဲ့ကာကွယ်ဆေးထိုးပေးနေကြပါတယ်တူရကီနိုင်ငံမှာအရင်ကတော့ခွေးလေးတွေကိုဖမ်းမျိုးစုံမပွားအောင်သိမ်းကုပ်ပေးပြီးတဲ့နောက်လမ်းတွေပေါ်ပြန်လွတ်ပေးလို့ရှိတဲ့စီးပင်းတွေရှိခဲ့ပါတယ်ဒီစီးပင်းဥပဒေကိုတည်တည်ချာချာလိုက်နာပြီးတော့အကောင့်ထဲပေါ်ခဲ့မယ်ဆိုရင်တော့လမ်းမေးခွေးအရေးအတွက်တိုးပွားမှုကိုထိန်းချုပ်နိုင်ခဲ့မှာဖြစ်တယ်လို့ဥပဒေအစ်အပေါ်ဝေဖန်သူတွေကဆိုပါတယ်အခုဆိုရင်တော့ဒါလီကလေသာလနိုင်ငံကယာယီမွေးစားအိမ်မှာမွေးစားခံဖို့စောင့်နေပါတယ်ဒီစီကတော့ Harlem မြို့ကသူ့ရဲ့အိမ်အစ်မအခြေချနေထိုင်နေပြီးတော့ပျပျော်ရွှင်ရွှင်နဲ့စိတ်အေးလက်အေးဖြစ်နေပါပြီလို့သူ့ရဲ့တခင်အစ် Caroline Dilemma ကဆိုပါတယ
် But this new law makes me feel sick really physically but also
ဒူရကီရဲ့လမ်းဘေးခွေဥပဒေကကျွန်မခန္ဓာကိုယ်တစ်ခုလုံးအင်အားမရှိခံနိုင်မရှိတော့တယ်လို့ခံစားရတယ်ကျွန်မတတ်နိုင်တယ်လို့အကူအညီပေးခဲ့တယ်ခွေးအများကြီးတဲ့ကခွေးလေးတစ်ကောင်ကျမမွေးစားခဲ့တယ်။တစ်ကောင်မှမမွေးစားတာထက်တစ်ကောင်လောက်မွေးစားတာကပိုကောင်းနေလေ
။ဂျိုလာတော့ကကယ်ရိုလိုင်းရဲ့ခွေးလေးတစ်ကောင်ဆုံးပါသွားလို့သူဝမ်းနဲ့ပူဆွေးနေခဲ့ရပြီးတော့တူရကီနိုင်ငံရဲ့ဥပဒေအစ်အကြောင်းသိလိုက်ရတဲ့နောက်ဒီစီကိုမွေးစားဖို့ဆုံးဖြတ်လိုက်တာဖြစ်ပါတယ်ရှင်။ကျမလေးပါပါ
။ View American တန်ရဲ့ရုပ်တံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်တော်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုစီစဉ်တွေကိုလိုင်းဒိုမီတာထုတ်လွှင့်မှုအပြင်ဂျိုဒူရုပ်တံလိုင်းနဲ့ကျွန်တော်တို့ VOA မြန်မာပိုင်းအင်တာနက်ဆိုင်မင်နာနောက်တော့လူမှုကွန်ရက်ဆိုင်မင်နာတွေဖြစ်တဲ့ YouTube နဲ့ Facebook ဆိုင်မင်နာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်။လိုင်းဒိုမီတာနဲ့ဖမ်းယူနားဆင်ခြင်းနဲ့သရရှင်တွေအနေနဲ့တော့ VOA Radio ညပိုင်းအစီအစဉ်ကိုရေဒီယိုနဲ့ဖမ်းယူနားဆင်နိုင်ပါတယ်။နေ့စဉ် VOA မြန်မာညချမ်းရေဒီယိုအစီအစဉ်ကိုည9နာရီကနေ10နာရီအထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ58 kHz 9885တို့အပြင်စနစ်တနင်းနေ့တွေမှာထပ်တိုးလိုင်းလမ်းမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။ဒီစီစဉ်ကိုပြန်နားထောင်မယ်ဆိုရင်ည10နာရီကနေ17နာရီအထိခုနပြောသွားတဲ့မီတာလိုင်းအားလုံးကနေပြန်ပြီးတော့ဖမ်းယူနားဆင်နိုင်ပါတယ်။ VOA မနက်ခင်းရေဒီယိုအစီအစဉ်အပါအဝင်မနက်ညရေဒီယိုထုတ်လွှင့်ချက်တွေနဲ့ည9နာရီရုပ်သံအစီအစဉ်တွေကိုတော့လူမှုမိတ်ဆွေရုပ်သံလိုင်းနဲ့အွန်လိုင်းပေါ်မှာ24နာရီနားဆင်ကြည့်ရှုနိုင်ပါတယ်။View American အတန်းရုပ်သံစီစဉ်တွေကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါ။ယုံကြည်စိတ်ချရတဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါရခင်ဗျာ
။ခုတော့ပတ်စဲအစီအစဉ်တွေစပါမယ်။စီးပွားရေးအကြောင်းမပြောပြင်အင်တာဗျူးနဲ့စပါမယ်။တရုတ်ဟာကြားဖြတ်နေနေဖို့အတွက်စစ်တပ်ပြုတ်မကြရေးကိုပို့လေးပေးလာတယ်လို့သုတေသီတူကထောက်ပြလိုက်ပါတယ်။အကျိုးဆက်ဖြစ်လိန်လဲတဲ့လုပ်ငန်းတွေကပိုကျယ်ပြန့်လာပြီးအမေရိကန်ရဲ့အကျိုးစီးပွားကိုထိခိုက်လာနေပြီလို့သတိပေးလိုက်ပါတယ်။USIB ကသူ့တည်သည့် Jason Tower ကိုကိုကြီးညာအေးကမင်းမြန်ထားတာပ
ါ A recent USIP report stated that Myanmar cyber scan network
မကြာသေးခင်ကထုတ်ပြန်နေပေါ့နော်ဒီ USIP ရဲ့အစီရင်ခံစာမှာဆိုရင်တရုတ်နိုင်ငံကစစ်တပ်ပေါ် PR တွေဖိရှော့ပေးတဲ့နောက်မှာမနိုင်ငံတွေက cyber လိလဲမှုကွန်ရက်တွေကဖိဆိုတာကိုပြန်ပြီးတော့ခေါင်းထောင်လာတယ်ဆိုပြီးပြောထားတာတွေ့ရပါတယ်တရုတ်နဲ့မြန်မာစစ်ကောင်စီဘက်ကတော့ဒီ Telecom လိမ်တယ်တဲ့လုပ်ငန်းတွေကိုနှိမ်နှင်းနေပြီးတော့တရုတ်နိုင်ငံသားတချို့ကိုပြန်ပို့နေတဲ့ဆိုတဲ့ထုတ်ပြန်ချက်တွေထုတ်လို့ရှိပါတယ်။ဆိုတော့ USIP အနေနဲ့ဘလို့အချက်တွေကြောင့်ဒီလိမ်လည်တဲ့လုပ်ငန်းတွေပိုကျပြန့်လာနေတယ်လို့ကောက်ချက်ချနိုင်ရတယ်ခင်ဗျ။ So what factors led you to this conclusion?
I mean if you look at where the situation was around this time last year
မနေ့ဒီချိန်လောက်ကအခြေအနေတွေကိုပြန်ကြည့်ပါ။တရုတ်နိုင်ငံကအဲ့ဒီတုန်းကမြန်မာစစ်တပ်ကို PR တွေအများကြီးပေးပြီးတော့ online လိမ်လည်မှုလုပ်ငန်းတွေကိုနှိမ်နှင်းဖို့ကြိုးစားခဲ့ပါတယ်။ဒါပေမဲ့စစ်တပ်ကလာပေါင်းများစွာနှိမ်နှင်းမှုပြက်ခွက်ခဲ့ပြီးတဲ့နောက်မှာ MND ကိုကန့်တပ်ဖွဲ့အပါအဝင်ညီနောင်မမိတ်၃ဖွဲ့ကဝင်လာပြီးတော့ သူတို့ရဲ့ဒဆယ်နှစ်ဆက်ခွန်စစ်စင်ရေးကိုစိုက်ဘာလင်းလေတဲ့ရာဇဝတ်ဂိုင်းတွေနေနေရင်းနဲ့အတူလုံဆောင်လာပါတယ်။အဲဒီနောက်မှာရာဇဝတ်ဂိုင်းသားတချို့ကိုတရုတ်နိုင်ငံကဖမ်းဝရမ်းထုတ်ပြီးနောက်ဆုံးမှာဂိုင်းကောင်းဆောင်တချို့ကိုတရုတ်နိုင်ငံဘက်ကလွှဲပြောင်းပေးတာတွေဖြစ်လာခဲ့ပါတယ်။ဒါပေမဲ့နောက်ပိုင်းမှာတရုတ်နိုင်ငံရဲ့အနေအထားကပြောင်းသွားတာကိုတွေ့ခဲ့ရပါတယ်။သူတို့ကစစ်ဆိုးရပြုတ်ကျမသွားအောင်ဘယ်လိုတားဆီးပေးနိုင်မလဲဆိုတာနဲ့စစ်ဆိုးရရှင်သန်ရည်တည်ရေးအတွက်ပို့ပြီးတော့အာရုံစိုက်လာခဲ့ပါတယ်။online လင်းလေတဲ့ပြဿနာတွေကင်တွေဖြေရှင်းဖို့မြန်မာစစ်တပ်ကဖိအားပေးဖို့တရုတ်နိုင်ငံကတိတ်ဆိတ်မဝင်စားတော့တာကိုတွေ့လာပါတယ်။အခုဖြစ်ပြနေတာတွေကိုကြည့်ရင်ရှမ်းပြည်ရဲ့အလဲပိုင်းကနေရာအစ်တွေမှာသူတို့ပြန်ပေါ်လာတာတွေ့ရပါတယ်။ And then worst of all is what's going on the Moy River around Miyawari and Mesa. ပြီးတော့အစိုးဆုံးကတောင်ရင်မြစ်ပေါ်မှာပါ။မြောက်ရီနဲ့မဲဆောက်နားတဝိုက်နောက်ရွှေကုတ်ကိုရထိုက်မြို့တစ်နဲ့မဲထော်တလေးကြီးရွာအနီးမှာရှိတဲ့ KK Park မြို့တစ်လို့ငကူတဲကရာဇဝတ်လုပ်ငန်းတွေရှိနေတဲ့နေရာတွေမှာတိတိတသာတိုးလာတဲ့အပြင်စစ်တပ်ရဲ့နေကြားဆောင်တပ်ထိန်းချုပ်မှုအောက်မှာရှိတဲ့နေရာအစ်တချို့ကိုလည်းပြောင်းရွှေ့လာနေတာကိုတွေ့ရပါတယ်။ဗျာသုံးစုနေမြင်းနဲ့တောင်ဘက်ပိုင်းအထိချက်ထွင်လာနေပါတယ်။အခုလောလောဆယ်မှာမြန်မာစစ်တပ်အပေါ်တရုတ်နိုင်ငံရဲ့ဖိအားကလုံးဝမရှိတော့ပါဘူး။ဆိုလိုတာကရာဇဝတ်သားတွေဟာနီလန်းမျိုးစုံနဲ့ရာဇဝတ်မှုအမျိုးမျိုးကိုကျူးလွန်နိုင်ဖို့နေရာပိုရလာကြပါလေ
to further advancing and perpetrating these different crimes
yes at the same time we are seeing that china is more
the chain မှာပဲပေါ့နော်ဒီတရုတ်နိုင်ငံကမြန်မာနိုင်ငံအချက်တဲမှာပြင်ပဝင်အောင်ဆွဲထားတာကိုလေးထားပြီးပြောလာတော့ဒါကမြန်မာအရေးမှာအမေရိကန်ရဲ့ပါဝင်ပတ်သက်မှုကိုတံပြန်ဖို့လာဗျဆိုလိုချင်တာမြန်မာနိုင်ငံအခင်းချင်းမှာတရုတ်နိုင်ငံကဒီ cyber လေလံမှုတွေဆိုတာထက်ပေါ့နော်ဒီအမေရိကန်ကိုပို့ပြီးတော့အယုံစိုက်လာလို့ဒီလိုပြောင်းလဲလာတာဗျဒီလိုပြောင်းလဲလာတာပေါ့ဘယ်လိုသုံးသပ်ပါလဲ
So what do you think about this shift
I think by January China was trying
to present ခုနှစ် January လောက်မှာတော့တရုတ်မြန်မာနယ်စပ်မှာဒီပြဿနာကိုကန့်ထွက်ဖြေရှင်းတဲ့ညီမန်းချက်ပြည့်သွားပြီဆိုတာမျိုးတရုတ်ကစတင်ပြောဖို့စူးစမ်းလာပါတယ်ပြီးတော့အစုအဖွဲ့အားလုံးဇပွဲဝိုင်းကိုလာပြီးအပြစ်ခတ်ရက်စဲရေးသဘောတူညီချက်ရယူဖို့အချိန်ရောက်ပြီဆိုပြီးတရုတ်ကယူဆလာပါတယ်။ဒါမှသာတရုတ်မြန်မာစီးပွားရေးဇင်းကြံကိုဆက်ပြီးတော့အကောင့်ထဲပို့နိုင်မယ်။အိန္ဒိယသမုဒ္ဒရာကိုလမ်းဖောက်နိုင်မယ်။အိန္ဒိယသမုဒ္ဒရာဒေသရန်ဝန်ကြီးတစ်ခုလုံးကိုကြီးစိုးနိုင်မယ်။တရုတ်နိုင်ငံရဲ့ပုံမှုကြီးမားကျပြန်တဲ့ဤရှိကိုကြည့်တဲ့ပထဝီဝင်ဆိုင်ရာဦးစားပေးရည်မှန်းချက်တွေကိုဖြည့်ဆည်းပေးနိုင်မယ်လို့သူတို့ယူဆလာပါတယ်။ဒါကြောင့်ဒီနေ့ဖေဖော်ဝါရီလလောက်ကစပြီးတော့တရုတ်နိုင်ငံကမဟာဗျူဟာလေးလာသူအတော်များများကငွေကြေးလိမ်လည်တဲ့ရာဇဝတ်ဂိုင်းတွေကိုနေနေတဲ့စစ်စင်ကြီးဟာအလွန်ကြုံဖြစ်လာပြီးသူတို့အတွက်ပိုအရေးကြီးတဲ့ရေရှည်အကျိုးရှိမဲ့မဟာဗျူဟာယီမန်းချက်တွေကိုမျက်ခြေပြတ်လာနေပြီဆိုပြီးတော့ထောက်ပြလာကြပါတယ်။ဒါကြောင့်နေဝါနိုင်ငံမှာအပြစ်ခတ်ရေးဆေးရေးသဘောတူညီချက်ပုံစံတစ်ခုခုရယူနိုင်ဖို့တရုတ်ဘက်ကအပြင်းထန်ဖိအားပေးခဲ့တာပါ။အခု MNDA ကိုကန်တပ်ဖွဲ့အပေါ်ဖိအားတွေအများကြီးပေးနေပါလေ။အဲ့ဒီချိန်မှာပဲတရုတ်ကစစ်ကောင်စီအပေါ်အစိမ့်ပြန့်ပိုးမှုတွေ၊စစ်ရေးပြန့်ပိုးမှု၊ဗျူဟာမြောက်ပြန့်ပိုးမှုတွေကိုစပြီးတော့ပေးလာတာကိုတွေ့မြင်ရပါလေ။တစ်ဖက်မှာလည်းညီနောင်သုံးဖော်နဲ့တခြားမြောက်ပိုင်းတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေကိုလက်နက်တွေဖြတ်တောက်ပြီးတော့တရုတ်နိုင်ငံပေါ်မိခိုနေရတဲ့ရင်းမြစ်ဖြတ်တောက်တာတွေလုပ်လာပါလေ။ဒါကအစိုးမတော်မြန်မာစစ်တပ်ကိုပိုအသက်ရှူချောင်လာဖို့ကြိုးစားနေတယ်လို့ထင်ပါလေ။ဒါကအစုအဖွဲ့အားလုံးကိုဆွေးနွေးရေးသပွဲဝိုင်းစီကိုပြန်လာဖို့တရုတ်ကချက်ပြနေတာပါ။ဒါကလည်းတရုတ်နိုင်ငံကမြန်မာနိုင်ငံငင်းချမ်းရေးကိုလိုလားလုံးလို့ဆိုတာမျိုးမဟုတ်ပါဘူး။ဒါကဗျူဟာမြောက်ပထဝီအနေအထားအရသူတို့ရဲ့ယင်းနိမ့်နံမှုစီမံငင်းကိုရှေ့ဆက်နိုင်မဲ့ချီနေမျိုးဖန်တီးလိုတာကြောင့်ပါ။ဒါမှသာယူနန်ပြည်နယ်နဲ့အိန္ဒိယသဘောတရားကြားကုန်သွယ်မှုတွေပြန်လည်စတင်နိုင်မှာပါ။
So that trade between Yunnan province and the Indian Ocean can resume.
Could you elaborate on how okay, these can online လေးတွေလုပ်ငန်းတွေရပါတော့ American နဲ့ကမ္ဘာတဝန်းကိုဘယ်လောက်တောင်တက်ရောက်နေလဲဗျနောက်တစ်ခုကဒီရာဇဝတ်မှုကွန်ရက်တွေရဲ့ကြီးထွားလာနေတဲ့ဩဇာလွှမ်းမိုးမှုကိုတံပြန်နိုင်မှုဆိုရင် American အစိုးရအနေနဲ့ဘယ်လိုခြေလှမ်းမျိုးလှုပ်ဆောင်နိုင်လဲဗျ
Influence of these criminal networks huge impacts on the US
American ပြည်တော်စုပေါ်ကြီးကြီးမားမားကိုတက်ရောက်မှုရှိပါတယ်ဒီစနေအများကဒေါ်လာ3နဲ့ချီဆုံးရှုံးရသူတွေအကြောင်းကိုအမေရိကန်မီဒီယာတွေမှာဖော်ပြလာကြတာကိုတွေ့ရပါတယ်။အချို့ကိစ္စတွေမှာဆိုရင်ပို့ပြီးတော့ခင်မီစမ်းပြတဲ့နီလန်းတွေကိုတုံးလာကြပါတယ်။ဝက်သက်တလူမျိုးလုတ်တယ်ဆိုပြီးတော့တင်စားပြောကြတဲ့ထိခိုက်နစ်နာမှုကြီးတဲ့ crypto ငွေကြေးလိုမျိုးယင်းနှိမ့်နာမှုအနေနဲ့ငွေထည့်ဝင်တဲ့သဘောမျိုးဟန်ဆောင်ပြီးတော့လိမ်လည်လဲပြားတဲ့သူတွေက social media ကိုအသုံးချပြီးသားကောင်တွေကိုလိမ်လည်လာကြပါတယ်။အမေရိကန်ပြည်ထောင်စုမှာတစ်နှစ်တစ်နှစ်ကိုဒီလိုလိမ်လည်လဲပြားတဲ့လုပ်ငန်းတွေကြောင့်ခန့်မှန်းခြေဒေါ်လာ 5.5 ဘီလီယံလောက်ဆုံးရှုံးနေရပါတယ်။တချို့ကတော့ 15 ဘီလီယံအထိဆုံးရှုံးနိုင်တယ်လို့ခန့်မှန်းကြပါတယ်။ဒါကအလုံးလုံးကိုအန်ဒီရဲ့ကြီးတဲ့ပြဿနာတစ်ခုပါ။ငွေတွေအများအပြားခိုးယူခံရတာပါ။ပြီးတော့အခြေခံကြကြစမ်းသပ်ကြည့်မယ်ဆိုရင်ဒါဟာအမေရိကန်ကငွေကြေးဒဏ္ဍာရီဥစ္စာအများအပြားဟာ ခြေတော်အရှာကလူစုကြီးတွေစီအကြီးအကျယ်ကိုရွှေ့ပြောင်းခံရတာပါဒီမိုကရေစီကိုစန့်ကျင်သူတွေအကျင့်ပြတ်ချစားသူတွေစီရောက်ကုန်တာပါသူတို့ဟာမကြာခဏဆိုသလိုမြန်မာစစ်တပ်ဒါမှမဟုတ်ဒေသတွင်းကဩဇာကြီးမားသူတွေရဲ့ကာကွယ်ပေးခြင်းကိုလည်းခံရပါတယ်ဒါဟာအမေရိကန်ပြည်ထောင်စုတပ်တော်အဖက်ဖက်ကမျက်နှာစာများစွာမှာသတင်းစိုးတစ်ခုလို့ကျွန်တော်ထင်ပါတယ်တဖက်မှာတရုတ်အစိုးရရဲ့ဖြုတ်ခွင်းမှုကြောင့်တရုတ်နိုင်ငံကလူတွေကိုလိမ်လည်လဲပြားဖို့ပုတ်ခတ်လာတာလည်းပါပါတယ်တရုတ်နိုင်ငံမှာသုံးတဲ့ WeChat ဒါမှမဟုတ် TikTok လို့တရုတ်လူမှုမီဒီယာ platform တွေကနေလူတွေကိုလှည့်ပြားဖို့ပုတ်ခတ်လာပါတယ်ပြီးတော့ချိန်ထဲမှာပဲတရုတ်က cryptocurrency ငွေကြေးစနစ်ပိတ်ပင်ထားပါတယ်လူမှုမီဒီယာတွေကိုလည်းတင်းတင်းကြပ်ကြပ်ထိန်းချုပ်ထားပါတယ်ဒါကြောင့်လိမ်လည်တဲ့သူတွေအခက်တွေ့နေပါတယ်ဒီလိုအကြောင်းရင်းတွေကြောင့်တခြားနိုင်ငံတွေအထူးသဖြင့်ချမ်းသာတဲ့နိုင်ငံတွေမှာလူတွေကိုပြတ်မှတ်ထားဖို့ကဒီရာဇဝတ်ခိုင်းတွေအတွက်ပို့ပြီးတော့မလုံးဖြစ်လာစေပါနဲ့ဒါကြောင့်သူတို့ကအမေရိကန်ကိုပို့ပြီးတော့ဥတီလာကြတာပါကျွန်တော်တို့မှာကသူတို့လိုလူမှုမီဒီယာတွေကိုထိန်းချုပ်ထားတာမရှိပါဘူးဒီလိုမျိုးထိန်းချုပ်တာတွေမလုပ်သင့်ပါဘူးဒါပေမဲ့အမေရိကန်ဆိုရကဒီပြဿနာကိုဒီအတိုင်းထိုင်ကြည့်နေရမယ်လို့တော့မဆိုလိုပါဘူး cryptocurrency ငွေကြေးစနစ်လုပ်ငန်းတွေကိုထိန်းကြီးတာရာဇဝတ်မှုကျူးလွန်သူတွေမတူညီတဲ့ social media platform တွေမသုံးနိုင်အောင်တားဆီးနိုင်မဲ့နည်းလမ်းတွေရှာဖွေတာနဲ့အခြေခံအသိပညာမြင့်တင်ရေးတွေနောက်ထပ်အများကြီးလှုပ်ဆောင်ရမယ်လို့ထင်ပါတယ်။နောက်အရေးကြီးဆုံးနဲ့ပထမဆုံးလှုပ်ရမှာကတော့အမေရိကန်ပြည်ထောင်စုအနေနဲ့ဒီကဏ္ဍမှာပုံမူအားကောင်းတဲ့ခေါင်းဆောင်မှုနေရာကနေပါဝင်ရပါမယ်။ဒါကြောင့်ဒီကိစ္စကိုဖြေရှင်းဖို့ကြိုးစားတဲ့နေရာမှာဒေသတွင်းမှာနိုင်ငံရေးအရာစံတာရှိဖို့လိုပါတယ်။ကမ္ဘာနိုင်ငံတွေအနေနဲ့ဒီပြဿနာကသူတို့ရဲ့အမျိုးသားလုံခြုံရေးကိုအမှန်တကယ်ချိန်ချောက်လာနေပြီဆိုတာကိုတဖြည်းဖြည်းနဲ့ပိုသိမြင်လာမယ်လို့ထင်ပါတယ်။ဒီပြဿနာတွေကိုဖြေရှင်းနိုင်ဖို့အမေရိကန်အနေနဲ့ဒေတာအတွင်းမှာခေါင်းဆောင်မှုဘိုင်းကိုပုံမှန်စည်းရုံးနိုင်ဖို့အခွင့်အရေးရှိနေတယ်လို့ထင်ပါတယ်။ထူးသဖြင့်ထိုင်းနိုင်ငံလိုနေရာမျိုးမှာပါထိုင်းနိုင်ငံဟာသူ့နယ်စပ်မှာအခြေချလည်ပတ်နေတဲ့ဒီလိမ်လည်တဲ့ဂိုင်းတွေရဲ့ဒဏ်ကိုတိတိတတ်တာခံရတာပါ။ဒါကြောင့်မို့လို့အမေရိကန်အနေနဲ့ဒီလိုပြဿနာမျိုးတွေကိုဖြေရှင်းတဲ့နေရာမှာထိုင်းနိုင်ငံနဲ့လက်တွဲလုပ်နိုင်ဖို့အကြောင်းပြချက်ကောင်းကောင်းရှိနေပါလေ
။ The US could do more to partner with Thailand in addressing some of these types of problems.
ကိုညဉ့်ရေးမြင်ပြခဲ့တာပါအခုတော့လူမှုရှုခင်းကိုကြည့်ပြီးစီးပွားရေးကိုကြည့်ကြအောင်ပါတရုတ်သမ္မတရှီကျင်းပင်ရဲ့ကမ္ဘာလမ်းမရှိပြအစီအစဉ် BRI ရတရုတ်ဟာယထာလန်တွေစိတ်ကန်းတွေတရားတွေကိုအခြေခံအဆောက်အုံတွေတိစောက်ပြီးကမ္ဘာတော်ဩဇာနှွမ်းဖို့ကြိုးစားလာခဲ့ပါတယ် BRI ရဲ့အဓိကကြားတဲ့စိတ်ပိုင်းဖြစ်တရုတ်ဘာသာစကားနဲ့စံတန်ဖိုးတွေကွန်မြူနစ်ပါတီရဲ့တွေးခေါ်တွေကိုပါဖြန့်ဝေနေတာပါတော်အာဖရိကနိုင်ငံကိတ်တောင်းကနေကိတ်ဘတ်လက်ရဲ့သတင်းဆောင်ပေါက်ကိုမတ်သိထိုက်ကတင်ပြထားပါတယ်
လက်ဖက်ရည်နဲ့ပန်တာဒါရီယာဆိုရင်တောင်အာဖရိကက Confucius Institute အသစ်မှာတွေ့ရတဲ့တရုတ်ရဲ့ယဉ်ကျေးမှုအဆိုင်ရာဩဇာအရှိန်အဝါတွေဖြစ်ပါတယ်ဝီလ်မာဟျူဂိုကတရုတ်ဘာသာစကားဆိုင်ရာလက်ထောက်ပ
ါ
စီးပွားရေးနဲ့ဗက်ပေါင်းစုံတရုတ်နဲ့ဆက်ဆံရေးကဖွံ့ဖြိုးလာနေပါသူတို့ကဘာသာပြန်သမားတွေလိုရတယ်တောင်အာဖရိကမှာမန်ဒရင်တရုတ်ဘာသာစကားကိုသင်ကြားဖို့စလုပ်နေတာပါ2016မှာသင်ယူညွှန်တန်းမှာပါလာပါတယ်။ Mandarin တရုတ်ဘာသာစကားကိုသင်ယူရမယ်ဆိုရင်တော့ခွင့်လန်းတွေလည်းအများကြီးရှိပါတယ်
။ Africa မှာတော့ဒီ Institute တွေကိုလှူလာကြပြီးတိုးပွားလာနေပါတယ်။ပထမဆုံး Confucius Institute ကို2004ခုနှစ်တုန်းကတောင်ကိုရီးယားမှာဖွင့်ပါတယ်။ဒါပေမဲ့ American နဲ့ Britain တို့ကတော့ဒီ Center ကဝါရဖြန့်တာလို့ပြောကြပါတယ်။2020ပြည်နှစ်မှာအမေရိကန်ကဝါရှင်တန်ခြေဆိုင် Confucius Institute ကိုနိုင်ငံခြားမစ်ရှင်တစ်ခုအဖြစ်သတ်မှတ်ပါတယ်။အမေရိကန်တက္ကသိုလ်တွေတဲကစင်တာတရားကျော်ကိုလည်းပိတ်ပါတယ်။ဆွေဒင်၊ဖင်လန်၊နော်ဝေး၊ဘယ်ဂျီယံနဲ့ဒိန်းမတ်အပါအဝင်ဥရောပနိုင်ငံတွေမှာလည်းတက္ကသိုလ်တွေမှာရှိတဲ့ Confucius Institute တွေကိုဒီဘက်နှစ်ပိုင်းတွေမှာပိတ်ချပါတယ်။2022ခုနှစ်အထိဆယ်စုနှစ်တစ်ခုအတွင်းနိုင်ငံတွင်းနဲ့နေမြေ159ခုမှာ Confucius Institute 900ကျော်တည်ထောင်ပြီးစီကြောင်းတရုတ်ကပြောပါတယ်ဒီ Institute တွေကိုတော့ဒေသခံတက္ကသိုလ်တွေနဲ့တရုတ်ကမိတ်ဖက်တက္ကသိုလ်တွေကအဓိကစီမံခန့်ခွဲတာပါ
တက္ကသိုလ်တွေအားလုံးနီးပါးကိုတရုတ်အစိုးရကထောက်ပံ့ထားတာပါဒါကြောင့်တရုတ်အစိုးရနဲ့မပတ်သက်ချင်ဘူးဆိုရင်တော့တရုတ်ပြည်ကတက္ကသိုလ်တွေနဲ့ပူးတွဲလုပ်ကင်လို့မရနိုင်ပါဘူ
း Western Cape တက္ကသိုလ် Confucius Institute ရဲ့ပူးတွဲညွှန်ကြားရေးမှူးလျန်းချန်ကအထူးသဖြင့်အနောက်နိုင်ငံတွေကဝေဖန်သူတွေကိုရှင်းညွှန်းပြောဆိုတာဖြစ်ပါတယ်တက္ကသိုလ်ရဲ့နိုင်ငံတကာဆက်ဆံရေးဌာနက UMESH Power ကလည
်း
ဥရောပက
Nordic မိတ်ဖက်တချို့အားဆိုရင်
တို့ရဲ့ Confucius Institute တွေကိုပိတ်သိမ်းထားပြီးကျွန်တော်တို့ကိုလည်းသတိထားနေပါတယ်
။ဒီ Institute တွေကလွတ်လပ်စွာပြောဆိုမှုမှာဆွတ်ဖက်မှုတွေရှိနေပြီးတချို့တက္ကသိုလ်တွေမှာဆိုရင်တရုတ်ကိုဝေဖန်တဲ့အကြောင်းအရာတွေကိုရှောင်နိုင်ခြင်းရှိတယ်လို့လည်းပညာရှင်တချို့ကသတိပေးပါတယ်။ Kobas Van Staden ကတောင်အာဖရိကကတရုတ်ရေးရာကျွမ်းကျင်သူပါ
The Chinese government tends to be very
တူတက်တိုင်ဝမ်နဲ့တိဘက်အရေးလိုကိစ္စတွေမှာတရုတ်အစိုးရကသူ့သဘောထားကိုတိတ်ကိုရှင်းရှင်းလင်းလင်းပြသလို့ရှိပါတယ်ဒီကိစ္စကိုတခြားတစ်ဖက်ကဘယ်လိုအကြေချဲ့လာမလဲဆိုတာကိုတွေးကြည့်လို့ရနိုင်ပါတယ်ဥပမာတက္ကသိုလ်တစ်ခုကတိဘက်ကိုယ်စားလှယ်တူအုပ်ကိုဖိတ်ကြားတယ်ဆိုရင်တရုတ်တန်ယုံဘက်ကကန့်ကွက်ကောင်းကန့်ကွက်နိုင်ပါတယ်ဒါပေမဲ့အခုတော့ Confucius Institute ကပါကန့်ကွက်လာနိုင်ပါတယ်
အခြေအမြစ်မရှိတဲ့စိုးရိမ်ချက်တွေလို့ကျန်းကပြောပါတယ်
When we have a Confucius Institute
Confucius Institute ခုမှာဆိုရင်ဒေသခံပူးတွဲညွှန်ကြားမှုတူရှိပါတယ်တင်ယိုးညွှန်းတန်းတွေနဲ့လှုပ်ရှားမှုအခမ်းအနားတွေအားလုံးကိုသူကကြီးကြပ်ပါတယ်ဒေသခံတက္ကသိုလ်ရဲ့ဥပဒေစီမံစည်းကမ်းအားလုံးကိုလိုက်နာကြရပြီးတင်ယိုးညွှန်းတန်းကိုလည်းဒေသခံတက္ကသိုလ်ကအသေးအချစီစစ်ထားတာပါ
2022ခုနှစ်နိုဝင်ဘာလထဲမှာ Cape Town မှာ Confucius Institute ကိုဖွင့်ခဲ့ပါတယ်နိုင်ငံတွင်းမှာ6ခုမြောက်ဖြစ်ပါတယ်တရုတ် Institute တွေနဲ့ပတ်သက်ပြီးအနောက်နိုင်ငံတွေရဲ့စိုးရိမ်ချက်တွေဟာ Western Cape တက္ကသိုလ်အတွက်တော့မလို့အပ်ဘူးလို့ဘာဝါကပြောပါတယ
်
ကျွန်တော်တို့မိဖက်ဆောင်ရွက်မှုတွေကတိတ်ပြီးရှင်းလင်းပြီးတခြားသောကိစ္စရပ်များနှီးတူပဲကျွန်တော်တို့သတိထားပါတယ်ကျွန်တော်တို့ရဲ့စံနှုန်းမတူသူတွေနဲ့ကျွန်တော်တို့မိဖက်မလုပ်ပါဘူး
တရုတ်နဲ့နိုင်ငံရဲ့သမိုင်းကြောင်းအဆက်အစပ်အရတရုတ်ရဲ့ပညာရေးဆိုင်ရာ Institute ကိုအများအပြားကလက်ခံကြပါတယ်။20ရာစုတွင်ခွဲခြားဆက်ဆံမှုနဲ့လူမျိုးရေးခွဲခြားမှုကိုဥတည်စေတဲ့လူနည်းစုလူပြိုအုပ်ချုပ်မှုနဲ့ကိုလိုနီစနစ်ကိုဆန့်ကျင်တဲ့လူမဲတွေရဲ့လွတ်မြောက်ရေးလှုပ်ရှားမှုတွေကိုတရုတ်ကထောက်ခံခဲ့တာပါ။
Confucius
Institute ပူးပေါင်းဆောင်ရွက်မှုဟာဆိုရင်တရုတ်တက္ကသိုလ်တွေနဲ့ဆောင်ရွက်မှုတစ်ခုဖြစ်ပါတယ်။မူဝါဒရေးရာမိဖက်ရေးရာနဲ့ယဉ်ကျေးမှုရေးရာတွေဆွေးနွေးနိုင်စေမဲ့အစိုးရရဲ့အစီအစဉ်တစ်ခုလည်းဖြစ်ပါတယ်။တောင်အာဖရိကမှာတော့ဒါကတိတ်ပြီးအရေးကြီးပါတယ်
။တရုတ်အစိုးရရဲ့ပြည်ပပညာရေးဆိုင်ရာအစီအစဉ်တွေဟာဆိုရင်ကမ္ဘာလမ်းစီမံကိန်းနဲ့အညီဆောင်ရွက်တာဖြစ်ပါတယ်။ Confucius Institute ပညာသင်စုဖလှယ်ရေးအစီအစဉ်တွေနဲ့သက်မွေးပညာသင်တန်းတွေလို့ပညာရေးအစီအစဉ်တွေဟာဆိုရင်ကမ္ဘာလမ်းစီမံကိန်းရဲ့အရေးကြီးတဲ့အစိတ်အပိုင်းတစ်ခုဖြစ်တဲ့စွမ်းရည်ဖွံ့ဖြိုးရေးနဲ့ယဉ်ကျေးမှုဖလှယ်ရေးကိုအထောက်အကူဖြစ်စေပါတယ်။တရုတ်အစိုးရကထန်ဇန်နီးယားမှာဖွင့်လှစ်ခဲ့တဲ့ဒေါ်လာတန်40တန်းခေါင်းဆောင်မှုသင်တန်းကျောင်းတက်ကိုပြီးခဲ့တဲ့နှစ်အတွင်းအာဖရိကနိုင်ငံ6ခုကနိုင်ငံရေးသမားတွေတက်ရောက်ခဲ့ကြပါတယ်။ရည်ရွယ်ချက်ကတော့အာဖရိကနိုင်ငံရေးသမားတွေကိုလေ့ကျင့်ဖို့ဖြစ်ပါတယ်။ဒီလိုပညာရေးအစီအစဉ်တွေကတရုတ်ကွန်မြူနစ်အတွေ့အခေါ်တွေကိုအားပေးမြင့်တင်ရရောက်မဲ့အပေါ်တုံ့သက်သူတချို့ကစိုးရိမ်ပေမဲ့နိုင်ငံတိုင်းမှာတော့ဒီလိုစိုးရိမ်ချက်မရှိဘူးလို့လည်းပြောသူတချို့ရှိပါတယ်။တောင်အာဖရိကကတရုတ်ရေးရကျွမ်းကျင်သူ Kobas Van Staden ကအခုလိုပြောပါတယ်။
Among African students
Africa ကျောင်းသားတွေကြားမှာတော့ဒီကိစ္စဟာနိုင်ငံရေးအရာစိုးရိမ်စရာတခုမဟုတ်ပါဘူး။
တရုတ်ရဲ့ပညာရေးအစီအစဉ်တွေဟာဒီမိုကရေစီစံနှုန်းတွေအတွက်ချင်းချောက်မှုတစ်ခုလို့တချို့နိုင်ငံတွေကသတိပေးနေတဲ့အချိန်တည်းမှာပဲနိုင်ငံတချို့ကတော့တရုတ်နဲ့ပညာရေးပူးပေါင်းဆောင်ရွက်မှုဟာဆိုရင်တရုတ်ရဲ့ခပ်ပလန်းစီမံကိန်းတွေကနေအကျိုးအမြတ်ရရှိမဲ့အခွင့်အရေးတစ်ခုအဖြစ်ရှုမြင်ချပါတယ်ရှင
်။မဒိန်ထရဲ့စီဝိုင်းစီစမှာအခုတော့လူမှုရှုခင်းစီကွန်စင်ကိုဆက်ချင်ပါတယ်။တိုင်းသားဒေသတွေနဲ့ဒုက္ခသည်စခန်းတွေကဆရာဆရာမတွေပါဝင်နေရအသီးသီးကဆရာဆရာမတွေရဲ့ digital သင်ကြားရေးနဲ့လူကိုယ်တိုင်သင်ကြားရေးစနစ်တွေတိုးတက်အောင်ထောက်ကူပြုတဲ့အစီအစဉ်တွေရှိနေပါတယ်။အမေရိကန်နိုင်ငံ Arizona ပြည်နယ် Asha Center ကအစီအစဉ်မန်နေဂျာမတ်ချန်းတွင်ကိုမတ်စုမြတ်မွန်ကမေးမြန်းထားပါတယ
်။မြန်မာနိုင်ငံနေရာဆောင်ကအစီအစဉ်ပညာသင်ကြားပေးနေတဲ့ဆရာဆရာမတွေအတွက်ကိုအမေရိကန်ပြည်ထောင်စု Arizona ပြည်နယ်တက္ကသိုလ်ရဲ့ Asha Center ကသင်ကြားရေးထောက်ကူအစီအစဉ်တစ်ခုကိုပြုလုပ်ပေးနေပါတယ်။ Digital သင်ကြားရေးစနစ် Digital နဲ့လူတွေ့ရောထားတဲ့သင်ကြားရေးစနစ်တွေပို့ပြီးတော့ထိရောက်စေဖို့အတွက်ကိုအခု October လကနေ၈ရက်မေလအထိကို၉လကြာတဲ့ဒီ Online အစီအစဉ်ကိုလုပ်နေတာပါ။မြန်မာနိုင်ငံတိုင်းဒေသဒေသတွေကဒီအဆင့်မြင့်ပညာကျောင်းတွေမှာသင်ကြားပေးနေတဲ့ဆရာဆရာမတွေပါပါဝင်နေဒီသင်ကြားရေးအစီအစဉ်တွေပတ်သက်လို့ Arizona ပြည်နယ်တက္ကသိုလ်ရဲ့ဒီ Asha Center က Program Manager မတ်ချန်းလွင်နဲ့မေးမြန်းထားပါတယ်ရှင်
ပြည်နယ်တိုင်းအနှံ့အပြား
ပေါ့နော်အခုအပြင်းနဲ့အကုန်လုံးနှိပါလောက်ကပါတယ်ဆရာမအဲ့ဒီအပြင်ကိုကျမတို့ဒီထိုင်းနယ်စပ်မှာရှိတဲ့ IDP camps ကဆရာဆရာမတွေရောဘင်္ဂလားဒေ့ရှ်ကရှိတဲ့ IDP camps ကဆရာတွေလည်းပါပါတယ်ရှင်
ဒီဟာကဒီအဆင့်မြင့်ပညာသင်ကြားနေဆရာဆရာမတွေအတွက်ကိုဒီ digital သင်ကြားမှုစနစ်နောက်တစ်ခါ digital နဲ့ဟိုလူတွေ့ရောထားတဲ့ဒီစနစ်တွေပေါ့ပို့ပြီးတော့မှထိအောင်လုပ်ပေးတဲ့သင်တန်းဖြစ်တယ်ပေါ့လေဆိုတော့ဘယ်လိုပုံစံမျိုးနဲ့ဒီသင်တန်းကိုဟိုသင်ပေးနေပါလဲရှင်ဒီ Arizona ပြည်နယ်တက္ကသိုလ်က professor တွေကိုယ်တိုင်ဟိုသင်ပေးနေတာမျိုးပါလား
ကျမတို့ Arizona ပြည်နယ်တက္ကသိုလ်ကဒီ American ပြည်ထောင်စုမှာနိုင်ငံပြည်ထောင်စုမှာပြည်ထောင်စုနိုင်ငံမှာဆိုလို့ရှိရင်အကြီးဆုံးတက္ကသိုလ်ပေါ့နော်ဆိုတော့ကျမတို့အကြီးဆုံးတက္ကသိုလ်မှာကျမတို့မှာကျောင်းသားပေါင်း 38,000 ရှိတယ်ရှင်အဲ့ 38,000 ရဲ့တဝက်က online မှာပညာသင်ကြားနေတဲ့ကျောင်းသူကျောင်းသားတွေဆို 9,000 ပေါ့နော်အဲ့တော့ဒီ COVID မဖြစ်ခင်ကတည်းက Arizona ပြည်နယ်တက္ကသိုလ်ကဟိုဘယ်လိုခေါ်မလဲ online ပညာသင်ကြားရေးမှာသူကအများကြီးရှေ့ရောက်တယ်ရှင်အဲ့တော့ကျမတို့ခုလောလောဆယ်ဒီအစီအစဉ်မှာလည်းသင်တန်းတွေကိုကြားတော့ဒီ Arizona ပြည်နယ်မှာရှေ့ပေါမောက်ခတွေကိုယ်တိုင်သင်ထားတဲ့အတန်းတွေကိုကျမတို့ online ကနေပြီးတော့ယူသင်မှာပေါ့နော်သူက flexible ဖြစ်တယ်ရှင်သူက pre-recorded အတန်းတွေကျမတို့ကအခုအဆင့်က2ဆင့်ခွဲထားတယ်ပေါ့နော် phase 1နဲ့ phase 2ပထမအဆင့်မှာကျတော့ဆရာဆရာမတွေကဒီခုနဒီကျမတို့ပေးထားတဲ့သင်တန်း၈ခုပေါ့နော်အာသူတို့သင်ကြားမယ်ပြီးရဲ့အခါကျရင်သူတို့သင်ထားတဲ့ဟာတွေသူတို့ဒီအတန်းထဲမှာအာသင်လိုက်တဲ့ဟာတွေကိုကို့ဒေတာကို့နိုင်ငံပေါ့နော်ကို့ပြည်နယ်အတွက်ပြန်ပြီးတော့ဘလို့အသုံးချနိုင်မလဲဆိုတာကိုလက်တွေ့ပေါ့နော်ဘုကံလေအသုံးချတဲ့အဆင့်ပေါ့နံပါတ်2ကကြတော့အဲ့ဒီနံပါတ်2မှာကြတော့ကျမတို့အဆင့်2ဆင့်ပြန်ခွဲတယ်ရှင်ပထမကကြတော့ teaching of teacher ပေါ့နော် training of trainer TOT စနစ်နဲ့လုပ်ပေးတယ်သူကပါလဲဆိုတော့ကို့ institution ပေါ့နော်ကို့ဌာနကိုပြန်ပြီးတော့အဲ့ရဆရာဆရာမအနည်းဆုံး5ယောက်ကို zoom session မှာပဲဖြစ်ဖြစ်ကိုယ်တိုင်သင်ကြားတာပဲဖြစ်ပေါ့နော်ဒီသင်ထားတဲ့ knowledge တွေသင်ထားတဲ့ပညာရပ်တွေကိုပြန်ပြီးတော့မျှဝေတာပေါ့နော်ပြီးတော့နောက်ထပ်တစ်ခုကကြတော့သူက open education resources ဆိုခေါ်ရရှင် OER လို့ခေါ်တယ်သူကပါလဲဆိုတော့ဒီသင်တန်းကိုကျမတို့က Google Drive မှာပဲဖြစ်ဖြစ် PowerPoint နဲ့ present လုပ်ထားတာပဲဖြစ်ဖြစ်ပေါ့နော်ဘယ်သူမဆိုသူတို့လာပြီးတော့ကြည့်ပြီးတော့ပေါ့နော်ဒီပညာသင်ပြန်ပြီးယူလို့ရအောင်ပေါ့အဲ့လိုလုပ်တဲ့အခါမှာကျမတို့ကပါလာစကားသတ်မှတ်ထားတာမရှိဘူးဥပမာကျမတို့ currently ကလာတဲ့ဆရာဆရာမတွေဆိုရင်သူတို့စကားသူတို့ဘာသာစကားနဲ့ပြန်ပြီးသင်ကြားပေးလို့ရတယ်အဲ့ဒါကလည်းလုံးဝ open ဘယ်သူမဆိုလာပြီးကြည့်ပြီးတော့ဒီသင်တန်းတွေကိုပြန်ပြီးတော့ knowledge တွေပေါ့နော်ဒီပညာတွေကိုပြန်ပြီးတော့မျှဝေပြီးသင်ယူလို့ရတယ်ရှင
်ဆိုတော့နောက်မေးစနာပေါ့နော်မြန်မာနိုင်ငံမှာဒီလျှက်စစ်ပြီး internet ဟိုပုံမှန်ရှားဖို့ကတော်တော်လေးအခက်အခဲရှိပါတယ်ဒီအထူးသဖြင့်ဒီဝေးလံတဲ့တိုင်းရင်းသားဒေသတွေမှာဆိုပိုခက်တယ်ပေါ့လေဆိုတော့အခုလိုမျိုးဒီ online အခြေခံနဲ့အဓိကအခြေခံပြီးတော့သင်တဲ့စနစ်ကဒီလက်ရှိမြန်မာနိုင်ငံအတွက်ကိုပေါ့နော်တကယ်ပဲဟိုလက်တွေ့အသုံးဝင်နိုင်ပါရဲ့လားရှင
်ဒီတင်ထားတဲ့အကုန်လုံးကတင်တန်းတွေအကုန်လုံးက online မှာအချိန်မရွေးသူတို့ရက်စစ်မီရတဲ့အချိန်သူတို့ဒီ internet ရတဲ့အချိန်တွားပြီးတော့တင်လို့ရတယ်ပေါ့နော်တပတ်ကို၄နာရီအနည်းဆုံးသူတို့ကြိုက်တဲ့အချိန်သွားတင်လို့ရတယ်ပြီးရင်တော့တပတ်ကို၁နာရီခွဲပဲ zoom မှာကျမတို့တွေ့ပြီးတော့ဆွေးနွေးကြတာပေါ့နော်ဒါက flexible စနစ်ပါရှင်အဲ့တော့ကျမတို့နားလည်တယ်ဒီအခုအထူးသဖြင့်ပေါ့နော် energy crisis ပေါ့လေမြန်မာနိုင်ငံမှာကြာတော့ပြည့်စင်ပြီးပုံမှန်မလာအောင် internet ပုံမှန်မလာအောင်အဲ့တော့ကျမတို့နောက်ပိုင်းသင်ပေးမယ့်စနစ်တွေအားလည်းဒီလိုမျိုး flexible စနစ်ကိုတွားဖို့ပေါ့နော်အများကြီးကျွန်တော် zoom မှာဆရာဆရာမနဲ့တွေ့နေကြမလို့ကျောင်းသားအနေနဲ့ကလည်းဒီဆရာဆရာမနဲ့တွေ့တဲ့အချိန်ခဏလေးကသူဆွေးနွေးဖို့ပဲဖြစ်ပါစေကျောင်းသားသူအားတဲ့အချိန်သူတွားတဲ့နှုံးနဲ့ပေါ့နော်ကို့နှုံးနဲ့ကိုတွားပြီးလမ်းလို့တဲ့စနစ်ပေါ့အဲ့ဒါမျိုးကျွန်တော်ကပြောင်းကျင်တာရှင်
ဆိုတော့အခုဒီ Arizona ပြည်နယ်တက္ကသိုလ်ရဲ့ဒီအခုအာရှစင်တာလုပ်ပေးနေတဲ့ဒီသင်တန်းပေါ့နော်ဒီသင်ကြားရေးထောက်ကူသင်တန်းကိုတက်တဲ့ဆရာဆရာမတွေအနေနဲ့ရောဘယ်လိုမျိုးအကျိုးတွေဟိုရသွားမယ်လို့ပြောနိုင်မလဲရှင
်ဟုတ်ကဲ့ကျမတို့ကဟိုအလေရပေါ့နော်အလွှာနှစ်ခုနဲ့စဉ်းစားပထမအလွှာကတော့ဒီအပေါ်ပိုင်းမြင်ရတဲ့ဟာပေါ့နော်ဒီဆရာဆရာမတွေအနေနဲ့သင်ကြားတဲ့အခါမှာ online ကိုသင်ကြားတဲ့အခါမှာကျမတို့ lesson design တွေဘယ်လိုဆွဲရလဲပေါ့နော်ဒါသင်တဲ့ကျောင်းသူကျောင်းသားတွေကိုဘယ်လိုဆွဲဆောင်လဲဘယ်လိုသူတို့နဲ့ထိတွေ့မလဲဆိုတာမျိုးတွေကအစားကျမတို့ပြန်သင်ပေးတာပေါ့နော်အဲ့ဒါတော့ဒါပထမအလွှာပေါ့ဒုတိယအလွှာကကျမတို့ကဘာဖြစ်ချင်တာလဲဆိုတော့ဒီအခုလက်ရှိကျမတို့လုပ်တဲ့အစီအစဉ်ကခုနကပြောသလိုမျိုးမြန်မာနိုင်ငံထဲမှာရှိတဲ့ဗမာတွေကြည့်ပဲဗမာဆရာဆရာမတွေမဟုတ်ဘူးပေါ့နော်တိုင်းသားဆရာဆရာမတွေလာပြီနောက်ပြီးတော့ ဒီတိုင်းသားဒေသမှာရှိတဲ့သူတို့ college တွေတက္ကသိုလ်တွေပေါ့နော်အဲ့ရဆရာဆရာမတွေလည်းအတူတူလာတဲ့အခါကျတော့ကျမတို့ပူးပေါင်းပြီးတော့ဆွေးနွေးတာပေါ့နော်ဥပမာပြဿနာတစ်ခုကကိုယ့်စီမှာရှိနေတဲ့ပြဿနာကအခြားဒေသနဲ့မတူတော့ဘူးအဲ့တော့အဲ့လိုမတူ क्वे ပြားတာတွေကိုလည်းတွေ့မယ်ကြားမယ်ပြီးတော့အတူတူစဉ်းစားပြီးတော့ဖြေရှင်းကြမယ်ပေါ့နော်ကျမတို့ရဲ့အဓိကရွယ်ချက်ကဒီဒုတိယအလွှာကအဲ့ဒီအလွှာပဲရှင်အကုန်လုံးအတူတူဝိုင်းပြီးတော့စဉ်းစားကြမယ်အတူတူဝိုင်းလုပ်ကြမယ်ဆိုတော့ဒီအထီးတွေ့ပေါ့နော်အတွေ့အကြုံကိုရသွားစေချင်တာရှင
်အခုအဲ့ဒီအရာတွေတစ်ဆက်သေးပြီး Arizona ပြည်နယ်တက္ကသိုလ်ရဲ့အာရှဆန်တာအကြောင်းလည်းမေးချင်ပါတယ်ဆိုတော့မတ်ချန်းလွင်ကဒီအာရှဆန်တာမှာအလုပ်လုပ်နေတာ9နှစ်ကြာပြီးဖြည့်သွားပြီပေါ့လေဆိုတော့တက္ကသိုလ်အနေနဲ့ဒီမြန်မာနိုင်ငံနဲ့ပတ်သက်လို့စိတ်ဝင်စားမှုဘယ်လောက်ရှိတယ်လို့ပြောနိုင်ပါလဲရှင်
ကျမတို့ဒီ Arizona ပြည်နယ်တက္ကသိုလ်ကမြန်မာနိုင်ငံနဲ့ဟိုကောမအဆက်ဆက်ရှိတာကြာပြီရှင်။ဟိုအရင်တုန်းကလည်းဒီကျမဟောပြောပွဲတွေမြန်မာနိုင်ငံနဲ့ပတ်သက်တဲ့ဟောပြောပွဲတွေပေါ့နော်အလုပ်လုပ်ခဲ့တာနှစ်ပေါင်းကြာပြီရှင်။ဒါပေမဲ့လို့ဒီအခုလက်သလောအတွင်းပေါ့နော်2023ခုနှစ်အထဲမှာပဲ MOU ထိုးတာ Spain University မြန်မာနဲ့လည်းထိုးပြီးပြီရှင်။ပြီးတော့NUG MOE Ministry of Education နဲ့လည်းကျမတို့ MOU ထိုးထားတာရှိတယ်ပေါ့နော်။နောက်ပြီးကျမတို့ဒီမြန်မာနိုင်ငံမှာရှိတဲ့ဆရာဆရာမတွေအတွက်လည်းအလကားပေးနေတဲ့သင်တန်းတွေလည်းရှိခဲ့တယ်ရှင်။နောက်ပြီးတော့မြန်မာနိုင်ငံမှာရှိတဲ့ကျောင်းသူကျောင်းသားတွေအတွက်လည်းပေါ့နော်ကျမတို့ Pilot Study အနေနဲ့ကျောင်းသားပေါင်းအယောက်60ဒီ Arizona ပြည်နယ်တက္ကသိုလ်မှာရှိတဲ့သင်အတန်းတွေပေါ့နော်ဝင်ပြီးတော့တက်ဖို့အတွက်ခွင့်လမ်းအနေနဲ့ပေးခဲ့ရတယ်ရှင်အဲ့တော့ကျမတို့ဒီလိုမျိုးလှုပ်ဆောင်ရနှစ်ကြာပြီပေါ့နော်နောက်အခုလဲဒီစိတ်ဝင်စားမှုလဲရှိတယ်ရှင်တက္ကသိုလ်အနေနဲ့ရလဲလေ
အမေရိကန်ပြည်ထောင်စု Arizona ပြည်နယ်တက္ကသိုလ်အာရှစင်တာရဲ့ Program Manager မတ်ချန်းလွင်ဖြစ်ပါတယ်ရှင်ဒီအစီအစဉ်ကို America အစိုးရရဲ့နိုင်ငံတကာဖွံ့ဖြိုးရေးဌာနရဲ့ဒီမတူကွဲပြားသူအားလုံးအတွက်ပညာရေးထောက်ပံ့မှုအစီအစဉ် DISP ရဲ့ထောက်ပံ့ငွေနဲ့ပြုလုပ်တာဖြစ်ပါတယ်ရှင်ကျမစုမြမမ
Pure American တိုင်းရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကို Nation American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖမ်းယူမှုနဲ့ line to meter တို့အပြင်ကျမတို့ VOE မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bami.voenews.com မှာလည်းကြည့်ရှုနာဆင်နိုင်ပါတယ်။ VOE မြန်မာ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web link စာရီမှာ application ရယူနိုင်ပါတယ်နော် VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
် VOA ကိုစာပေးပို့လို့ရဆိုလို့ရှိရင် bubbies@voanews.com email ကပြဖို့နိုင်လို့ Facebook ပတ်စံညာလည်းပြဖို့နိုင်ပါတယ်အခုတော့သတင်းချင်းချုပ်ကိုပြောပြပေးပါမယ်အစ္စရေးတောင်ပိုင်းကို Hamas တို့ဝင်ရောက်တိုက်ခိုက်ခဲ့တဲ့နှစ်ပတ်လည်မှာအစ္စရေးစစ်တပ်ဟာဂါဇာခါမြောင်ဒေသက Hamas ပြစ်မှတ်တွေနဲ့ Lebanon က Hezbollah ပြစ်မှတ်တွေကိုလေကြောင်းကတိုက်ခိုက်ခဲ့ပါတယ်ဂါဇာပြစ်မှတ်တွေထဲမှာ Hamas တို့ရဲ့ဒုံးကျည်ပြစ်စခန်းတွေပါဝင်ပြီးဟားမတ်စတိုဘက်ကလည်းအစ္စရေးရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့တယ်လီဖစ်နဲ့အစ္စရေးတောင်ပိုင်းနယ်စပ်တစ်လျှောက်ကိုပစ်ခတ်ခဲ့တယ်လို့တတင်းလာနေကပြောပါတယ်။အစ္စရေးတို့ဘက်ကတော့တယ်လီဖစ်ရဲ့နိုင်ငံအလဲပိုင်းလေကြောင်းအန်ရဲ့အိုအော့ဆွဲပြီးတရိပ်ပေးခဲ့တယ်လို့ဆိုပါတယ်။လမ်ဘရူတောင်ပိုင်းမှာတော့ဂျက်လီယင်အစင်း100လောက်ကဟက်စ်ဘိုလာပစ်မှတ်120ကျော်ကိုတိုက်ခိုက်ခဲ့တယ်လို့အစ္စရေးစစ်တပ်ကပြောပါတယ်။အမေရိကန်ပြည်တော်စုကနိုင်ငံတကာဟားမတ်ရဲ့မုံငွေကွန်ရက်ကိုပါလက်စတိုင်းစစ်သွေးကြွတွေအတွက်ပြည်ပရမုံငွေရှာဖွေရေးမှာအဓိကခန့်ကန်တာကပါဝင်နေတယ်လို့ဆိုဆလိုက်ပြီးတနင်္လာနေ့ကတန်ခတ်ပိတ်ဆို့လိုက်ပါတယ်။ဒါဟာဂါဇာစစ်ပွဲနှစ်ပတ်လည်အတွက်လှုပ်ဆောင်ချက်တစ်ခုလည်းဖြစ်ပါတယ်။ပါကစ္စတန်တိုင်းကကရာချီမြို့မှာတော့တင်းကလေးညပဲ့အသေးကဘုံခွဲတိုက်ခိုက်မှုကြောင့်တရုတ်ဝန်ထမ်းတဦးသေတဦးတန်ရသွားခဲ့ပြီးတဲ့နောက်နိုင်ငံတွင်းတရုတ်စီမံကိန်းတွေနဲ့တရုတ်လုပ်သားတွေရဲ့ဘေးအန္တရာယ်ကရှိရေးအတွက်ပါကစ္စတန်အစိုးရအနေနဲ့လုံခြုံရေးဟာကွက်တွေကိုကိုက်တွေဖြည့်ရှင်းဖို့တရုတ်ကတောက်ဆိုလိုက်ပါတယ်။တောင်ပိုင်းစစ်ပြည်နယ်မြို့တော်ကရာချီလေဆိပ်အပြင်ပိုင်းမှာတရုတ်လုံသားတွေလိုက်ပါလာတဲ့မော်တော်ယာဉ်တန်းပြင်းမှတ်ထားတိုက်ခိုက်ခံရတယ်လို့ပြောပြီးတေဆုပ်ထိခိုက်သူအရေအတွက်ကိုနှစ်ဖက်လုံးကအတည်ပြုလိုက်ပါတယ်အခုတော့အစီအစဉ်ကိုအဆုံးသတ်ပြရစေခင်ဗျာဒီနေ့အင်္ဂါမနေ့အစီအစဉ်ထုတ်လို့ရမှုကနားနောက်ပါအခုထုတ်လို့ရတဲ့အစီအစဉ်တွေကို VOA Internet စာမျက်နှာ burmese.voanews.com မှာလည်းအလွယ်တကူဖတ်ရှုနားဆင်ကြည့်ရှုနိုင်ပါတယ် VOA ကိုနားဆင်ကြားတဲ့အတွက် အထူးပဲကျေးဇူးတင်ပါတယ်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးနေပြော်ရေမောချစ်ချင်းပေါ်ကျွယ်တင့်တယ်ဘဝလှပတဲ့ကာလတွေမနေ့မြန်ရောက်ရှိပါစေလို့ဆုတောင်းလိုက်ပါတယ်။ကျွန်တော်တမောင်းသားပါ။